Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေသောတာရှင်များရှင်2018ခုနှစ်မေလ29ရက် VOA American အသံရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည6နာရီကနေ10နာရီထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်ဒီညအစီအစဉ်တွေကိုကျမညသစင်အောင်ကတာဝန်ယူတင်ဆက်သွားမှာပါရှင
်ကျမသင်္ကေတထိုက်ပါရှင်စင်ကာပူမှာလှုပ်ဖို့စီစဉ်ခဲ့တဲ့အမေရိကန်မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲအတွက်ညှိနှိုင်းဆောင်ရွက်နေတယ်လို့အမေရိကန်သမ္မတကပြောဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရသူတွေတဲ့ကလူ60ကျော်မနေ့ကပြန်လည်လက်ခံခဲ့တဲ့အကြောင်းမြန်မာအစိုးရကပြောဆိုပါတယ်။ဒီသတင်းလေးနဲ့အတူထိပ်တန်းရောက်သတင်းလေးကိုကိုသားညုံနဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။တော်ဒါရှင်နေနားဆင်ကြရမယ့်တနင်္ဂနွေညရဲ့ထိပ်တန်းရောက်သတင်းလွှာမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကပြန်လာတဲ့နေရက်စွန့်ခွာသူပေါင်း60ကျော်ကိုအရင်ကျန်းဖက်မှုတွေမှာပါဝင်ပတ်သက်မှုရှိမရှိဆိုတာကိုဥစွာစီစစ်မယ်လို့နိုင်ငံတော်အတိုင်ပင်ခံယူကဒီကနေ့သတင်းထုတ်ပြန်ပါတယ်။ဒီအပေါ်မှာဒုက္ခသည်တွေရဲ့သဘောထားဘယ်လိုရှိပါသလဲ။မ
ြမအစီအဘက်ကတော့ကလေးမိမလူကြီးပါအာသာအဖြစ်ဖြစ်ပြီးတော့သူတို့ကမမမတန်ဆွတ်ဆွတ်သွားတာရှိတယ်။ဒါပေမဲ့ကာမဒီမှာရောက်လာတဲ့ဒုက္ခသည်တွေက
ဒုက္ခတဲ့တူပြောသွားတာပါသတင်းပြေဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီကြောင်းတဲ့တူပတ်စင်ကဏ္ဍတွေဖြစ်တဲ့မြမရေးဆွေးနွေးကံပြည်ရင်းသုံးသက်ချက်နဲ့အတူမြမပြည်မပေးစာများကဏ္ဍနဲ့ကဘာတလွှားထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုလည်းတင်ဆက်သွားမှာပါရှင်အခုတော့ထိတ်တန့်ရောက်မြမနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုသားညွန့်ဦးတို့ကပြောပြပေးကြပါအောင်ရှင်
စင်ကာပူမှာကျင်းပဖို့စီစဉ်ထားခဲ့တဲ့အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်ပြီးဆွေးနွေးပြောဆိုနေဆဲဖြစ်ပြီးအမေရိကန်အစိုးရအနေနဲ့အသေးစိတ်ညှိနှိုင်းဖို့ဆောင်ရွက်နေတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့စနေနေ့ညနေပိုင်းအင်ပီရိုအိုဗယ်အော့ဖ်စ်သမ္မတရုံးခန်းမှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ဆွေးနွေးမှုတွေကတိတ်ကိုအဆင်ပြေတယ်လို့လည်းသမ္မတထရန့်ကပြောပါတယ်။တွေ့ဆုံဆွေးနွေးပြီးရလဒ်တစ်ခုခုထွက်ပေါ်လာဖို့လူတွေကတွေ့မြင်လိုနေကြတယ်လို့ထင်မြင်တဲ့အကြောင်းကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးအောင်မြင်အောင်ဆောင်ရွက်နိုင်မယ်ဆိုရင်တော့မြောက်ကိုရီးယားအတွက်ရောတောင်ကိုရီးယား၊ဂျပန်၊ကမ္ဘာကြီးတစ်ခုလုံးအမေရိကန်နဲ့တရုတ်တို့အတွက်လည်းသိက္ကိုကောင်းမွန်မှာဖြစ်တဲ့အကြောင်းဒီအတွက်လူပေါင်းများစွာကြိုးစားနေကြပြီးအဆင်ပြေပြေရှိပါတယ်လို့သမ္မတထရန့်ကပြောဆိုခဲ့တာပါစင်ကာပူမှာကျင်းပမယ့်အမေရိကန်သမ္မတနဲ့ထိပ်သီးဆွေးနွေးပွဲကိုဆက်ပြီးလုပ်ရမယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းဘက်ကတသမတ်ထဲခံယူထားတဲ့အကြောင်းလဲမနေ့စနေနေ့ညကမြောက်ကိုရီးယားနိုင်ငံပိုင်မီဒီယာကဖော်ပြခဲ့ပါတယ်။တောင်ကိုရီးယားသမ္မတမွန်းဂျေအင်းနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့လည်းမနေ့စနေနေ့မှာပဲနှစ်နိုင်ငံနေကြာကစစ်တပ်တွေချထားတဲ့နေဆက်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်ရှင်။
ဂျွန်လ10ရက်နေ့လို့ဖို့စီစဉ်ထားတဲ့အမေရိကန်မြောက်ကိုရီးယားခေါင်းဆောင်နှုတ်ရဲ့ထိပ်သီးဆွေးနွေးပွဲဖြစ်မြောက်ဖို့အမေရိကန်နဲ့ဓာတ်ရိုက်ချိတ်ဆက်ဆောင်ဖို့ဆိုပြီးတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အမ်ကိုတိုက်တွန်းခဲ့တယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောပါရယ်။စနေ့တုန်းကတောင်မြောက်ခေါင်းဆောင်နှုတ်ဒုတိယကြိမ်တွေ့ဆုံခဲ့တဲ့အချိန်မှာခုလိုတိုက်တွန်းလိုက်တာပါ။စင်ကာပူမှာဂျွန်လလုပ်မဲ့ဆွေးနွေးကိုသမ္မတထရမ့်ကဂျာလာရီနီကဖျက်ခဲ့တဲ့နောက်တောင်မြောက်ခေါင်းဆောင်နှုတ်တွေ့ဆုံမှုအတွက်မြောက်ကိုရီးယားဘက်ကနေပြီးတော့ကန့်လန့်လှုပ်ဆောင်ခဲ့တာဖြစ်ပါရယ်။တောင်မြောက်ခေါင်းဆောင်နှစ်ဦးဟာအရင်ဂျွန်လကတွေ့ခဲ့တဲ့ပမွန်းဂျွန်ကြီးရွာမှာပဲတွေ့ဆုံခဲ့ကြတာပါ။လာမယ့်ဂျွန်လ12ရက်နေ့ထိပ်သီးဆွေးနွေးပွဲဟာအောင်မြင်မြင်ဖြစ်တဲ့လို့သူရောမြောက်ကိုရီးယားခေါင်းဆောင်ကင်မြောနှစ်ဦးစလုံးသဘောထားတူခဲ့တယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကတွေ့ဆုံမှုပြီးမှသတင်းတောက်တွေကိုပြောပါရယ်။သမ္မတထရမ့်ဘက်ကတော့သူဖျက်ခဲ့တဲ့စင်ကာပူဆွေးနွေးပွဲပြန်ဖြစ်လာနိုင်တယ်လို့စင်ဒီကတော့ပြောလာပါရယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အမ်အနေနဲ့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ကင်းစင်ရေးအတွက်သမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံဆွေးနွေးဖို့အတွက်ပိုင်းဖြတ်ထားစေရှိတယ်လို့တောင်ကိုရီးယားသမ္မတကပြောပါတယ်။ဒီအတွက်ထိတ်တိုက်တွေ့ဆုံမှုကိုဆုံးသတ်ပြီးတော့ပူးပေါင်းဆောင်ရွက်လိုတယ်လို့လည်းမြောက်ကိုရီးယားခေါင်းဆောင်ကပြောတယ်လို့ဆိုပါတယ်။တောင်မြောက်ခေါင်းဆောင်နှစ်ဦးဟာအခုလာမယ့်ဂျွန်လ10ရက်နေ့မှာထပ်တွေ့ဖို့သဘောတူပြီးတော့နှစ်ဖက်ထိတ်တန်းစစ်ခေါင်းဆောင်တွေတွေ့ဆုံကြဖို့အစီအစဉ်ကိုလည်းညှိနှိုင်းကြမှာဖြစ်ပါတယ်
။ဗင်နီဇွဲလားနိုင်ငံမှာ2016ခုနှစ်နွေရာသီကတည်းကထောင်ကျခဲ့တဲ့အမေရိကန်နိုင်ငံသားအသက်26နှစ်အရွယ်ဂျိုရှွာဟို့ပြန်လည်လွတ်မြောက်လာခဲ့ပါတယ်။သူလွတ်မြောက်ရေးအတွက်ဆောင်ရွက်ပေးခဲ့ကြသူတွေကိုအထူးပဲကျေးဇူးတင်တဲ့အကြောင်းမနေ့စနေနေ့ကအင်ပီရိုမှာသမ္မတဒေါ်နယ်ထရန့်ကိုသူကပြောဆိုခဲ့ပါတယ်။ဟို့ကိုလည်းတတ်တီကောင်းလာတဲ့အကြောင်းသမ္မတထရန့်ကပြောပါတယ်။ဟို့နဲ့ဗင်နီဇွဲလားနိုင်ငံသားဇနီးဖြစ်သူတာမာယာခန်ဒီလိုတို့ကတော့မနေ့စနေနေ့တုန်းကသူတို့လွတ်မြောက်ရေးကူညီညှိနှိုင်းပေးခဲ့တဲ့အထက်လွှတ်တော်အမတ်ဘော့ဘ်ကော့ကာနဲ့အတူအမေရိကန်ပြည်ထောင်စုကိုပြန်လည်ရောက်ရှိလာပါတယ်။မိုမန်ခရစ်ယာန်သာသနာပြုတူဖြစ်ခဲ့သူဟို့ကကန်ဒီလိုကိုလက်ထပ်ဖို့အတွက်2016ခုနှစ်ဇွန်လမှာဗင်နီဇွဲလားကိုသွားရောက်ခဲ့တာပါ။ ဒါပေမဲ့လည်းသူတို့နေတဲ့အင်ယာအဆောက်အဝင်းကိုရဲကဝင်ရောက်စီးနှင်မှုမှာတိုက်ခိုက်ရေးတုံတနက်တလက်နဲ့ဘုံတွေတွေ့ခဲ့ရပြီးတဲ့နောက်သူတို့ဇုံတွဲကိုရဲကဖမ်းခဲ့ပါတယ်။လက်နက်တွေသိုးဝှက်ထားမှုဆွဲချက်ကိုတော့သူတို့နှစ်ဦးစလုံးကညှင်းခဲ့ပါတယ်။အခုလိုဟုတ်လွတ်မြောက်လာပြီမဲ့လို့လဲဗင်နီဇွဲလာအပေါ်မှာထားတဲ့အမေရိကန်ရဲ့မူဝါဒကတော့မပြောင်းလဲဘူးလို့အမေရိကန်သမ္မတအင်ဘူရိုပြောခွင့်ရရုံးကကြေညာချက်ထုတ်ထားပါတယ်ရှင
်။ဆီးရီးယားနိုင်ငံမှာစစ်သွေးကြော်တွေရဲ့ပြစ်ခတ်မှုကြောင့်မလို့ရုရှားစစ်သား၄ဦးသေဆုံးခဲ့ရကြောင်းရုရှားကာကွယ်ဝန်ကြီးဌာနကဒီနေ့တင်းဦးနေနေမှာပြောပါတယ်။ရှေ့ပြောင်းသွားလာနေတဲ့အစွန်းရောက်ဝါဒီအဖွဲ့တွေကဆီးရီးယားစုရရဲ့လက်နက်ကြီးစကန်တစ်ခုကိုညာဘက်မှာဝင်ရောက်တိုက်ခိုက်ခဲ့တဲ့ဒီဆီးရီးယားနိုင်ငံရှေ့ပိုင်းဒီယာအီဇာပြည်နယ်မှာရုရှားစစ်သား၅ဦးထိခိုက်ဒဏ်ရာကြောင်းပြောဆိုထားပါတယ်။အခုသေဆုံးခဲ့ရတဲ့ရုရှားတပ်ဖွဲ့ဝင်တွေဟာဆီးရီးယားတပ်ဖွဲ့တွေကိုစီးအကြံပေးနေကြသူတွေဖြစ်ကြောင်းလဲရုရှားကာကွယ်ဝန်ကြီးဌာနကပြောပါတယ်။ဘယ်ချိန်မှာတိုက်ခိုက်မှုဖြစ်ခဲ့တယ်ဆိုတာကိုတော့ကြေညာချက်မှာဖော်ပြမထားပါဘူး။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကတိုက်ခိုက်မှုဖြစ်ခဲ့နိုင်တယ်လို့တော့သတင်းတွေမှာရေးနေပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကဒီယာအီဇက်ပြည်နယ်မယဒင်းမြို့အနီးမှာဆီးရီးယားတပ်ဖွဲ့ဝင်အနည်းဆုံး26ဦးသေဆုံးပြီးတော့ရုရှားတပ်ဖွဲ့ဝင်9ဦးသေဆုံးကြောင်းဆီးရီးယားလူခွင့်ဆောင်ကြည့်ရေးဖွဲ့ကပြင်သစ်သတင်းအေဂျင်စီ AFP ကိုပြောပါရယ်ရုရှားကာကွယ်ဝန်ကြီးဌာနရဲ့ကြေညာချက်မှာတော့တိုက်ပွဲအတွင်းမှာစစ်သွေးကြွ43ဦးသေဆုံးကြောင်းဖော်ပြပါရယ်ဆီးရီးယားနိုင်ငံအတွင်းမှာရုရှားစစ်သား92ဦးထိသေဆုံးခဲ့ရပြီဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါရယ်ခင်ဗျာ
ဒီရေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ကြောင့်ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနှာဆင်နေရတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇာကဒုက္ခသည်စခန်းတွေမှာခိုးလုံနေသူတွေတဲကပထမအတုပ်ပြန်လဲဝင်ရောက်လာတဲ့အကြောင်းမြန်မာအစိုးရကသတင်းထုတ်ပါတယ်မြန်မာနိုင်ငံအတွက်အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးကြရတဲ့ရိုဟင်ဂျာဒုက္ခသည်62ဦးကိုမနေ့စနေနေ့ကငခုရပြန်လဲလက်ခံရေးစခန်းကိုပို့ဆောင်ခဲ့တာပါဘင်္ဂလားဒေ့ရှ်ဘက်ကနေရာဆွန့်ခွာထွက်ပြေးသူတွေသူတို့သဘောဆန္ဒအလျောက်မြန်မာနိုင်ငံကိုပြန်လဲဝင်ရောက်လာနေပြီးဒီလိုဝင်ရောက်လာသူတွေကိုအကြမ်းဖက်မှုတွေနဲ့ပတ်သက်မှုရှိမရှိစစ်ဆေးပြီးတဲ့နောက် 58 ဦးကိုပြစ်ဒဏ်လွငင်းခွင့်ပြု 4 ဦးကိုတရားစွဲဆိုမှုရုတ်သိမ်းပြီးစုစုပေါင်း 62 ဦးကိုဘူးသီးတောင်မြို့ကနေငခုရပြန်လည်လက်ခံရေးစခန်းကိုပို့ဆောင်ခဲ့တယ်လို့အစိုးရထုတ်ပြန်ချက်ကပြောဆိုထားပါတယ်ဒီလိုတွေကိုတော့လှဖိုးကောင်ဂျာနီဂျာစခန်းမှာခိတ္တနေထိုင်ရေးဆက်လက်ဆောင်ရွက်မယ်လို့လည်းပြောဆိုထားပါတယ်ရခိုင်ပြည်နယ်အကြမ်းဖက်မှုတွေကနေထွက်ပြေးခဲ့ရပြီးနှစ်နိုင်ငံနယ်စပ်မှာခိုးလုံနေကြတဲ့မိသားစုဝင်၅ဦးကိုပြန်လည်လက်ခံခဲ့တဲ့အကြောင်းပြီးခဲ့တဲ့ဧပြီလ14ရက်နေ့တုန်းကကြေညာခဲ့ပြီးတလကျော်အကြာဒုတိယအတုပ်အဖြစ်ဘင်္ဂလားဒေ့ရှ်ကော့ဆက်ဘဇာဒုက္ခသည်စခန်းတွေကနေဒုက္ခသည်တချို့ပြန်လာတဲ့အကြောင်းမြန်မာဘက်ကသတင်းထုတ်ခဲ့တာပါမြန်မာအစိုးရထုတ်ပြန်ချက်အရဆိုရင်တော့အကြမ်းဖက်မှုတွေကနေထွက်ပြေးရသူတွေတဲကစုစုပေါင်း68ဦးကိုလက်ခံခဲ့ပြီးဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးကြသူတွေဟာပြန်လည်လက်ခံရေးလုပ်ငန်းစဉ်ကိုလည်းမတိကြဘူးလို့မြန်မာအစိုးရကထုတ်ပြန်ချက်မှာပြောဆိုထားပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကစစ်ခြေစိုက်စခန်းခုကိုပောက်ကွဲပစ္စည်းတွေပြည့်တင်ထားတဲ့ truck ကားငယ်တစ်စင်းနဲ့အသေးခံဘုံးခွဲတိုက်ခိုက်တာကြောင့်စစ်သား၈ဦးထက်မနည်းသေဆုံးပြီးတော့ဆယ်ကနန်းကျော်ဒဏ်ရာရသွားပါတယ်။တိုက်ခိုက်မှုဟာ Helmand ပြည်နယ်အတွင်းကပရိပခါတွေဖြစ်နေတဲ့ Not LED ဒေသမှာတနင်္ဂနွေနေ့မနက်ပိုင်းကဖြစ်ခဲ့တာလို့ပြည်နယ်အစိုးရပြောခွင့်ရသူက VOA ကိုပြောပါတယ်။အထူးကိစ္စနဲ့ပတ်သက်လို့လည်းသူကအတည်ပြုပါတယ်။ဒီတိုက်ခိုက်မှုကိုသူတို့လုပ်တာဆိုပြီးတော့တာလီဘန်အဖွဲ့ကချက်ချင်းဆိုလိုပဲတုံ့ပြန်ပါတယ်။ဒီတိုက်ခိုက်မှုကြောင့်မလို့အာဖဂန်လူမျိုးရေးတပ်သား100ကျော်ထိခိုက်သေဆုံးခဲ့တယ်ဆိုပြီးတော့တာလီဘန်ပြောခွင့်ရသူကထုတ်ပြန်ပါတယ်။ဒါပေမဲ့လို့တာလီဘန်အနေနဲ့အခုလိုမျိုးသတင်းမျိုးကိုချက်ကားပြီးတော့ထုတ်ပြန်လို့ရှိပါတယ်။ Helmand ပြည်နယ်ဟာဆိုလို့ရှိရင်ဒေသတွင်းဘိန်းဆိုင်ပြိုထုတ်လုပ်မှုအဓိကကျတဲ့နေရာဖြစ်တယ်လို့ပဲ။အရိကခိုင်တော်များများကတာလီဘန်တွေကထိန်းချုပ်လွှမ်းမိုးထားတာပါ။အခုဘုံခွဲတိုက်ခိုက်မှုဖြစ်တဲ့နေရာမှာမကြသေးခင်ကပဲသဘုံတွေလက်ထဲကနေပြီးတော့ဆူရတက်တွေကထိန်းချုပ်ရယူခဲ့တဲ့နေရာဖြစ်တယ်လို့အာဖဂန်တောင်ရှိသူတွေကပြောပါတယ်အခုလအစောပိုင်းကလေးကဆိုရင်တော့တာလီဘန်တို့ရဲ့မြေပြင်တိုက်ခိုက်မှုနဲ့ဘုံးခွဲတိုက်ခိုက်မှုတွေကြောင့်အာဖဂန်လူမျိုးရေးတပ်ဖွဲ့ရာဂဒိုင်းလောက်သေဆုံးခဲ့ရပြီလို့သိရပါတယ်မကြသေးခင်တုန်းကဒီပါလီမန်အမတ်တွေကိုအာဖဂန်ဆူရကအမျိုးသားလူမျိုးရေးအခြေအနေနဲ့ပတ်သက်ပြီးတော့ရှင်းလင်းတင်ပြရမှာမေလပထမအပတ်အတွင်းမှာပဲဘုံတွေရဲ့လက်ချက်နဲ့လူမျိုးရေးအဖွဲ့ဝင်252ဦးသေဆုံးပြီးတော့400ကျော်တန်ရာရခဲ့တယ်လို့ဆိုပါတယ်ခင်ဗျာ
ဂါဇာကမ်းမြောင်ဒေသတောင်ပိုင်းကိုဒီကနေ့တနင်္ဂနွေနေ့မှာအစ္စရေးကတင့်ကားနဲ့ပစ်ခတ်တာကြောင့်ပါလက်စတိုင်း2ဦးသေဆုံးရတဲ့အကြောင်းပါလက်စတိုင်းကျမ်းမာရေးဝန်ကြီးဌာနကပြောပါတယ်။ နှနိုင်ငံနယ်ဆက်ချန်စီယိုအနီးမှာထောင်ထားတဲ့ဘုံးတလုံးကိုအစ္စရေးတပ်ဖွဲ့တွေကဖောက်ခွဲရှင်းလင်းခဲ့ရပြီးတဲ့နောက်တင့်ကားနဲ့ပြစ်ခတ်ခဲ့တာလို့အစ္စရေးဘက်ကပြောပါတယ်။ဂါဇာကမ်းမြောင်တောင်ပိုင်းဒေသနယ်ဆက်ချန်စီယိုမှာမနေ့ညကဘုံးထောင်ထားပြီးအဲ့ဒီဒေသမှာလှုပ်ရှားနေတဲ့အစ္စရေးတပ်ဖွဲ့တွေကိုအထိနာအောင်ရည်ရွယ်ထားတာဖြစ်တဲ့အကြောင်းဒီမနက်မှာတော့အစ္စရေးတပ်ဖွဲ့တွေကအဲ့ဒီဘုံးကိုဖယ်ရှားရှင်းလင်းခဲ့ကြောင်းအစ္စရေးဘက်ကကြေညာချက်မှဖော်ပြပါတယ်။အစ္စရေးတပ်ဖွဲ့ဝင်တွေထိခိုက်ဒဏ်ရာရမှုအစဉ်ခံချက်မရှိကြောင်းလဲကာကွယ်ရေးတပ်ဖွဲ့ကတွစ်တဲလူမှုကွန်ရက်မှာရေးပါတယ်။ဒီကိစ္စကိုတုံ့ပြန်တဲ့အနေနဲ့ဂါဇာကမ်းမြောင်တောင်ပိုင်းကစစ်တပ်စောင့်ကြည့်စခန်းကိုပစ်မှတ်ထားပြီးတင့်ကားနဲ့ပစ်ခဲ့တာလို့အစ္စရေးကာကွယ်ရေးတပ်ဖွဲ့ကပြောဆိုထားပါတယ်။မလအတွင်းဂါဇာကမ်းမြောင်ဒေသမှာလူမှုဆန္ဒပြပွဲတွေနဲ့ရုံးရင်းဆန်ခတ်မှုတွေနောက်ပိုင်းအစ္စရေးတပ်ဖွဲ့တွေရဲ့ပစ်ခတ်မှုကြောင့်အနည်းဆုံးပါလက်စတိုင်း118ဦးသေဆုံးခဲ့ရပြီးဖြစ်ပါတယ်ရှင်။
ကုကုနိုင်ငံမှာအီဘိုလာဗိုင်းရပ်စ်ကူးစက်ပြန့်ပွားနေသူတူထပ်မံသေဆုံးခဲ့ပြီးတော့အီဘိုလာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကြောင့်သေဆုံးသူ12ဦးထိရှိသွားပြီဖြစ်တဲ့အကြောင်းကုကုကျန်းမာရေးဝန်ကြီးဌာနကပြောဆိုပါရယ်ကုကုနိုင်ငံရဲ့အနောက်မြောက်ပိုင်းဖြစ်တဲ့အီကွေဒေါပြည်နယ်တွေကကြီးလက်ဒေသအီဘိုဂိုမှာတိခါမှာခင်ဗျအိုင်ဘိုဂိုမှာတူသေဆုံးခဲ့တာပါပြည်နယ်ထဲမှာအီဘိုလာဗိုင်းရပ်စ်ကူးစက်ဖြစ်ပွားသူဖြစ်တဲ့တန်လျာရှိထားသူ4ဦးလည်းအသစ်ထပ်ပြီးတော့တွေ့ထားတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကပြောပါရယ်ကွန်ဂိုမှာအီဘိုလာဗိုင်းရပ်စ်ကူးစက်ဖြစ်ပွားသူက35ဦးထိရှိနေပါတယ်။အီကွေဒေါပြည်နယ်တဲကဘိုက်ကိုရိုနဲ့အိုက်ပိုကိုဒေသတွေမှာမနေ့ပြန်တနင်္လာနေ့မှာတော့အီဘိုလာကာကွယ်ဆေးစပြီးတော့ပြီးမှာပါ။အီဘိုလာဗိုင်းရပ်စ်ကူးစက်ပြန့်ပွားသူ4ဦးတွေ့ရှိထားတဲ့ပြည်နယ်မြို့တော်ဖြစ်တဲ့ဘန်ဒါဂါမှာတော့ကာကွယ်ဆေးထိုးရေးလုပ်ငန်းတွေကိုဆောင်ရွက်နေပြီဖြစ်ပါတယ်ခင်ဗျာ
။ထိုက်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုသားညွန့်ဦးတို့ကပြောပြပေးခဲ့ကြတာဖြစ်ပါရဲ့ရှင်။အခုတော့ဆက်သွယ်မေးမြန်းချက်နဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ချမ်းကပြန်လာတဲ့နေရက်စွန့်ခွာသူပေါင်း60ကျော်ဟာတရားမဝင်ဝင်ရောက်မှုနဲ့ဒေသခံအာဏာပိုင်တွေရဲ့ဖမ်းဆီးအရေးယူတာခံခဲ့ရပြီးသမရလွတ်ငြိမ်းခွင့်နဲ့ပြန်လွှတ်ပေးခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကဒီကနေ့သတင်းထုတ်ပြန်ပါတယ်။နေရက်ပြန်ဝင်လာသူတွေဟာအရင်အကြမ်းဖက်မှုတွေမှာပါဝင်ပတ်သက်မှုရှိမရှိဆိုတာကိုတော့ဦးစွာစစ်ဆေးအရေးယူမှာဖြစ်တယ်လို့ဒီထုတ်ပြန်ချက်မှာဆိုထားပါတယ်။ဒီချက်ဟာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကနေရက်ပြန်လာလူတွေအတွက်အဓိကစိုးရိမ်ချက်လို့ဖြစ်နေရမှုဒီအတွက်တမာတမတ်ကြတဲ့ဂျားအဖွဲ့ကဝင်ဖြေရှင်းသင့်တယ်လို့အကဲခတ်တွေကတိုက်တွန်းပါတယ်။မတ်စုမွန်စုံစမ်းမေးမြန်းထားတာပါရှင်။
ဒီကနေ့မေလ28ရက်နေ့ရက်စွဲနဲ့နေရက်စွန့်ခွာသူများဘင်္ဂလားဒေ့ရှ်နိုင်ငံမှာပြန်လည်ရောက်ရှိခြင်းဆိုပြီးနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ပါတယ်။ဒီထုတ်ပြန်ချက်ထဲမှာတော့မိမိတို့ရဲ့သဘောဆန္ဒအရောက်ပြန်ရောက်လာတဲ့သူတွေကအကြမ်းဖက်မှုတွေမှာပါဝင်ခဲ့ခြင်းရှိမရှိစစ်ဆေးပြီးတော့သမ္မတရဲ့ပြည်ထောင်လူငယ်အင်ကွင်ပြုသူ58ဦး၊တရားစွဲဆိုမှုရုပ်သိမ်းခံရသူ4ဦး၊စုစုပေါင်း62ဦးကိုမနေ့မေလ26ရက်နေ့ကဘူးစည်းတောင်ကနေပြီးတော့ငခုရပြန်လည်လက်ခံရေးစခန်းကိုပို့ဆောင်ပြီးနိုင်ငံသဘောတူညီချက်နဲ့အညီလိုအပ်တဲ့ပုံစံတွေကိုဖြည့်ဆွတ်ပြီးရင်တော့လှဖိုးကောင်ကြားစခန်းမှာခေတ္တနေရာချထားမယ်လို့ဆိုပါတယ်။တနိုင်ငံသဘောတူညီချက်တွေအရာလိုအပ်တဲ့ပုံစံဖြည့်လက်ခံရေးစခန်းတွေကနေတစ်ဆင့်ဝင်ရောက်ရမယ်ဆိုတာမသိလို့အခုကာလအတော်အတွင်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ချမ်းကနေကိုယ့်အစီအစဉ်နဲ့ကိုယ်ပြန်လာတဲ့သူတွေကိုဒေသခံအဖွဲ့အစည်းတွေဘက်ကတရားမဝင်ဝင်ရောက်မှုနဲ့ဖမ်းဆီးပြီးတော့ပြစ်ဒဏ်ချမှတ်ခဲ့ပါတယ်။ဒီလူတွေကိုပြန်လည်လက်ခံရေးကြားစခန်းမှာထားရှိနိုင်မှုအတွက်စနစ်တကျစီစစ်ပြီးတော့ကြားခံထားတဲ့ပြစ်ဒဏ်တွေကိုသမရကလူငယ်ချမ်းသာခွင့်ပေးခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့လို့ရခိုင်ပြည်နယ်ဖြစ်စဉ်နဲ့ဆက်လျင်းပြီးအကြမ်းဖက်မှုနဲ့ပတ်သက်သူတွေကိုတော့တရားဥပဒေစိုးမိုးရေးအရာထိရောက်စွာအရေးယူဆောင်ရွက်မယ်ဆိုတာကိုနိုင်ငံတော်တိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်အကြမ်းဖက်မှုဖြစ်စဉ်တွေအတွင်းနယ်မြေရှင်းလင်းမှုတွေကြောင့်တင်းချီထွက်ပြေးခဲ့ရတဲ့ဒုက္ခသည်တွေမှာနေရရင်းကိုပြန်လိုပေမဲ့မတင်ကာမှုတွေနဲ့ဆွဆွဲပြီးဖမ်းဆီးအရေးယူခံရမယ်အရေးစိုးရိမ်နေကြတယ်လို့ဘင်္ဂလားဒေ့ရှ်ဘာလူခါလီဒုက္ခသည်စခန်းနေဦးဝေဆလန်ကပြောပါတယ
်မမဆီရဘက်ကတော့ကလေးမိမလူကြီးပါအစာအဖေ့စီပြီးတော့သူတို့ကမမမကန်ဆွဆွတာရှိတယ်ဒါပေမဲ့ကာမဒီမှာရောက်လာတဲ့ဒုက္ခတွေတွေကအစာအဖေ့နဲ့ဘာမှဆက်နွယ်မှုရှိနေလို့တော့မဟုတ်ဘူးအရင်ကလည်းမမအစီအဖက်ကအင်တာနက်ဝက်ဘ်ဆိုက်မှာတင်တာရှိတယ်အစာအဖေ့မှာအမျိုးသမီးတွေကလေးငယ်တွေကိုအဲ့လိုဆွဆွတာရှိတယ်အခုအမှပြည်တွင်းမှာအဖန်ခံရတဲ့လူပေါင်းမကောင်းကြောက်တော့ပေါ့မောင်နဲ့ပုတိတော့မှာအခုဆက်ခံနေရတယ်အပြင်းနဲ့ပြေတွေပါအဲ့မှာသူတို့ကိုလည်းအဖာဖြစ်စီပြီးတော့မမမကန်ဆွဆွပြီးတော့ဖိချောက်တာပါအခုလည်းကျွန်တော်ဒီမှာရောက်လာတဲ့လူ9တင်းကျော်7တင်းကြီးပါလူတွေလည်းအခုလုံးကအဲ့လိုစိုးရင်စိတ်နဲ့နေကြပါတယ်ကျွန်တော်ရေပါတီရှင်းလုပ်တဲ့အချိန်မှာအဲ့ဒါကိုလုံးဝဖိလေးကန်ရမှာတာကျွန်တော်က ကိုနေရောက်ကိုပြန်တော့မှာပါနောက်ဆိုရင်ကျွန်တော်ကလောလောဆယ်ဆယ်အဲ့ဒီစီဆိုင်ကြောင့်ကျွန်တော်ကပြန်လွှဲဆိုတာလုံးဝမဖြစ်နိုင်ပါဘူ
းအစိုးရဘက်ကလည်းနေနေတရားဥပဒေစိုးမိုးရေးအတွက်ထိရောက်စွာကြိုင်တယ်မှာဖြစ်တယ်လို့ဒုက္ခတဲ့ဒီဘက်ကလည်းမတရားဖမ်းဆီးခံရမှာကိုစိုးရိမ်မှုတွေရှိတဲ့အတွက်ဒီဖြစ်စဉ်နဲ့ပတ်သက်လို့ဗတ်လိုက်မှုကင်းတဲ့စုံစမ်းစစ်ဆေးမှုဖြစ်စေဖို့တမာတမတ်ကြတဲ့ဂျားဝင်ဖြစ်ရှင်းမှုတွေရှိတဲ့နယ်လို့နိုင်ငံရေးအကဲခတ်ဒေါက်တာခင်စောဝင်းကဆိုပါတယ
်ဒီတမာတမတ်ချင်ပြီးတော့ပြောမယ် third party ပဲခေါ်ခေါ်ပေါ့က neutral ပဲခေါ်ခေါ်ပေါ့နော်ဒါတော့ကဘာမလိုက်မဲ့ဖွဲ့တစ်ခုကလည်းပြောရက်တီပင်းရမယ်အဲ့ဒီခါကျမှပဲဖြစ်မယ်ဟိုဘက်ကဒီဘက်ကယုံကြည်မှုရှိနေတယ်ပြောတော့အဲ့လိုဝင်နိုင်မှာဟိုဘက်ကလည်းပြောမယ်ဆိုရင်ဒီလိုအမကညာတစ်ခုပြီးမှာဟောပြောင်းဝင်လာမှာပဲနော်အခုဝင်လာတဲ့50တရားကသမားအနေနဲ့အဲ့လိုရှင်းဆောင်အောင်ပေးရဗိုင်းစင်ဒါကောင်းပါလေနော်ခုလူတွေပြန်လာမယ်ဆိုလို့ရှိရင်သူလည်းဒါလေးကတော့သူတို့ဟိုမြေတိမ်မှုလေးတစ်ခုရမှာပေါ့ငါတို့လည်းထားရတဲ့အိုးအိမ်နေရာလေးနော်ဒါမှမဟုတ်တော့ပြန်လာခဲ့ရတယ်ငါတို့ကတော့ကဲအဲ့ဒါလည်းအခုပြန်ထုတ်ပေးတယ်ဆိုတော့သူတို့လည်းကလည်းနည်းနည်းဝန်းစားမှာပဲလေ။ဒါလေးကိုတော့ကျေစွာပါတယ်နော်
။ရခိုင်ပြည်နယ်အကြမ်းဖက်ဖြစ်စဉ်တွေအတွင်းမှာကို ARS အကြမ်းဖက်အဖွဲ့အစည်းနဲ့ဆက်နွယ်တယ်ဆိုပြီးဒေသခံမိုးစနစ်တော်တော်များများဖမ်းဆီးခံခဲ့ရတယ်လို့နှိရှေထောင်နှံတွေလည်းချမှတ်ခဲ့ရတာရှိလို့ဘေးလူရာကိုထွက်ပြေးတိမ်းရှောင်ခဲ့ရသူတွေများတယ်လို့ဒုက္ခသည်ဦးဤဇလန်ကပြောပြပါတယ်
။အခုပြည်ထဲမှာဖမ်းတန်နေရတယ်အစီမဲ့ရွာသားတွေကသူကဘာမှကောင်းပြတ်ပြတ်လာမရှိဘူး။အဲ့လိုဝန်ထမ်းတွေပါတယ်တပတ်ဟိုဒလိချင်းမှာအလောက်ပိုင်းလုပ်ခဲ့တယ်နော်ဒီလေရပါတယ်ကားလေနော်ဘာမှမသိတောင်ပြောင်းနားမလဲတဲ့အဲ့လိုလူတွေကအဖင်ခံရပြီးတော့အာဆာစီပြီးတော့မမဆေးရကမမမကန်ဆစ်ဆစ်ပြီးတော့လက်ရှိပေါင်းတန်ချမိုင်းနေတာကိုကျွန်တော်တို့သိမြင်ရတယ်အခုလည်းဒီမှာရောက်လာတဲ့ဒုက္ခစရိယာနေရကိုပြန်မဆင်းရင်တို့ကမမဆေးရကလက်ချပင်တပြီးတော့အာဆာအဖင်နဲ့ဆင်းနေလို့ရှိတဲ့ကြည့်ပြီးတော့ဖန်စီမှာကိုတို့ကအလုံးသိနေကြပါတယ်ခင်ဗျာ
အစိုးရဘက်ကတော့ဒုက္ခသည်တွေကိုလက်ခံမှုအစင်းသင်းဖြစ်နေပြီလို့ဆိုပေမဲ့အခုချိန်ထိကတော့လုံခြုံရေးစိုးရိမ်ချက်ကြောင့်ဒုက္ခသည်တွေပြန်လည်ဝင်ရောက်လာတာမရှိသေးပါဘူး။နေရဲစွခွာသူတွေပြန်ရောက်လာလို့ရှိရင်အကြမ်းဖက်မှုတွေမှာပါဝင်ပတ်သက်ခြင်းမရှိရင်တော့အရေးယူဆောင်ရွက်မှာမဟုတ်ဘူးဆိုတာကိုနှစ်ဦးသက်ဖက်သဘောတူညီခဲ့ကြတယ်ဆိုတာကိုလည်းထည့်သွင်းဖော်ပြထားပါတယ်ရှင်
။မဆုံဝန်ဆက်သွယ်မေးမြန်းထားတာပါရှင်။အခုဆက်ပြီးတော့တနင်္ဂနွေညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြမအရေးဆွေးနွေးခန်းကိုအရင်ဆုံးတင်ဆက်ပေးပါမယ်။တိုင်းမြန်မာနယ်စပ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြမအစိုးရကြားအပြစ်ခတ်ရက်ဆဲထားပေမဲ့အဲ့ဒီကနေအိုးအိမ်ဆွန့်ခွာပြေးကြရတဲ့ဒုက္ခသည်တသိန်းလောက်နေရမပြန်နိုင်ကြသေးပါဘူး The Border Consortium အဖွဲ့ရဲ့အမှုဆောင်ညွှန်ကြားမှု Sally Thompson နဲ့ Matt Engineering တွေ့ဆုံမေးမြန်းထားပါတယ
်ဒီမှာတော့မေးချင်တာကအခုလက်ရှိဒီတိုင်းနဲ့မြန်မာနယ်စပ်မှာရှိနေတဲ့ဒုက္ခသည်တွေပေါ့နော်သူတို့ရဲ့အခုအခြေအနေကဘယ်လိုရှိလဲဘာဖြစ်လို့ဆိုတော့ဆယ်လီကိုရိုင်းကလည်းဒီဒုက္ခသည်အရေးနဲ့ပတ်သက်ပြီးတော့အထူးသဖြင့်ထိုင်းမြန်မာမှာရှိတဲ့ဒီဒုက္ခသည်တွေအတွက်ပေါ့နော်25နှစ်ကျော်လောက်အလုပ်လုပ်ကိုင်သူတအူးနေနဲ့အခုလက်ရှိသူတို့ရဲ့အခြေအနေကိုဘယ်လိုမြင်ရလဲရှင
် So there are currently around 93
ထိုင်းမြန်မာနယ်စပ်စခန်း9ခုမှာလက်ရှိဒုက္ခသည်ပေါင်း 9,300 ကျော်နေထိုင်နေပါတယ်လူများစုဟာအဲ့ဒီဒုက္ခသည်စခန်းတွေမှာနှစ်ပေါင်း30လောက်နေထိုင်ခဲ့ကြပါတယ်။ဒါပေမဲ့လွန်ခဲ့တဲ့9နှစ်ကျော်ကစပြီးဒုက္ခသည်တွေဟာမြန်မာနိုင်ငံပြန်ဖို့ပြင်ဆင်ခဲ့ကြပါတယ်။သူတို့တွေဟာမြန်မာနိုင်ငံမှာအရက်သားအစိုးရကိုအာဏာလွှဲပြောင်းခဲ့တဲ့အခြေအနေတွေကစလို့အခု NLD အရက်သားအစိုးရလက်ထက်ထိဖြစ်ခဲ့တဲ့ပြောင်းလဲတွေကိုလေ့လာနေခဲ့ကြတာပါ။လက်နက်ကင်တိုင်းရင်းသားဖွဲ့တချို့ NCA အဖြစ်ခက်ရက်စဲရေးစာချုပ်မှာလက်မှတ်ရေးထိုးခဲ့တာတွေကိုလည်းတွေ့မြင်ခဲ့ရပါတယ်။နောက်ပိုင်းမှာလည်းမြန်မာနိုင်ငံတောင်ပိုင်းအခြေဆိုင်အဓိကတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီးတခုထပ်ပြီး NCA မှလက်မှတ်ရေးထိုးခဲ့ပါတယ်။ဒုက္ခသည်တွေနေရပြန်ဖို့ပြင်ဆင်ရေးကိစ္စမှာဒီလိုအပြစ်ခတ်ရက်စဲရေးစာချုပ်လက်မှတ်ရေးထိုးတာတွေဟာအဆပြေစေပါတယ်။ဒါပေမဲ့လို့တကယ်နေရပြန်နိုင်တဲ့အခြေအနေတွေမရှိသေးပါဘူး။လွန်ခဲ့တဲ့9နှစ်ကျော်ကာလအတွင်းဒုက္ခသည်ပေါင်း 18,000 လောက်မြန်မာနိုင်ငံကိုပြန်သွားခဲ့ကြပြီးဖြစ်ပေမဲ့တကယ်ပြန်သွားဖို့အခြေအနေအတွက်ဆိုရင်အလွန်နှေးကွေးတယ်လို့ပြောရမှာပါ။ပြည်တွင်းမှာဖြစ်နေတဲ့အခြေအနေတွေကိုဒုက္ခသည်တွေအလွန်ကိုသတိထားစောင့်ကြည့်နေကြတာပါ။ဟု
တ်။အခုဆယ်လီပြောသွားတဲ့နေရာမှာဟိုတိုင်းပြည်မှာပေါ့နော်ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးတော့တိုးတက်မှုတွေအနေငယ်ရှိလာတယ်။ဥမာဒီတိုင်းသားလက်နက်ကိုင်အဖွဲ့တချို့ကလည်းအစိုးရနဲ့ဒီ NCA စာချုပ်ပေါ့လေအဲ့ဒါမျိုးတွေလက်မှတ်ရေးထိုးတာရှိတယ်။အခုဒီဒုက္ခသည်တွေနေရရင်ပြန်ဖို့ကိစ္စမှာနော်ဒီအခုစပြီးလုပ်နေတယ်ဒါပေမဲ့အခုချိန်ထိဒီဒုက္ခသည်တွေကသူတို့နေရရင်ကိုဟိုဘယ်လိုပြောမလဲရသလောက်ပေါ့နော်မပြန်နိုင်သေးတာသူတို့အခုဒုက္ခသည်အများစုဟာသူတို့နေရက်ကိုမပြန်နိုင်သေးတာဘာကြောင့်လဲရှင
် I think many of the people in the camps they came in
တိုင်းနိုင်ငံဘက်ချမ်းကဒုက္ခသည်စခန်းကိုရောက်လာသူတွေဟာ
သူတို့ဒေတာမှာပဋိပက္ခတိုက်ပွဲတွေကြောင့်ထွက်ပြေးလာခဲ့သူတွေပါအခုမြန်မာနိုင်ငံတောင်ပိုင်းမှာအပြစ်ခတ်ရဆဲရေးသဘောတူထားကြပေမဲ့ငြင်းချမ်းရေးမရသေးပါဘူးဒုက္ခသည်တွေအနေနဲ့ကြတော့လေစစ်တပ်ကသူတို့ရွာတွေထဲမှာရှိနေတော့နောက်ပြီးစစ်တပ်ကကြီးစိုးနေစေဆိုတာကိုတွေ့မြင်နေကြရတာပါသူတို့လိုချင်တာကတကယ်လက်တွေ့အောက်ခြေမှာအပြောင်းလဲကိုမြင်ချင်ကြတာပါသူတို့ရွာတွေမှာစစ်တပ်အခြေစိုက်တာတွေကိုရုတ်သိမ်းစေချင်ကြပါတယ်သူတို့နေရပြန်တဲ့အခါမှာသူတို့ဘဝတွေမိသားစုတွေအတွက်ကောင်းမွန်တိုးတက်အောင်လုပ်ကိုင်နိုင်ပြီးအကြောက်တရားမရှိတဲ့အခြေအနေကိုရကျင်ကြတာပါပဋိပက္ခဖြစ်ခဲ့တဲ့ဒေသတွေမှာနေထိုင်ခဲ့ကြသူတွေအတွက်ယုံကြည်မှုတွေရဖို့နှစ်ပေါင်းများစွာကြာအောင်အချိန်ယူတည်ဆောက်ရပါတယ်
အဲ့ဒီဒေတာတွေမှာအဲ့ဒီနေဆက်ကဒီတိုင်းသားတွေရဲ့ဒေတာတွေမှာအဓိကကစစ်တပ်ကလွှမ်းမိုးနေတုံးလားစစ်တပ်ရဲ့သဘောထားမပြောင်းလဲသေးဘူးလားဆိုတော့သူတို့ရဲ့အခုဒီစစ်တပ်ရဲ့ပေါ့နော်ဟိုအဓိကအဲ့ဒီမှာဟိုပြန်ပြီးတော့နေဒုက္ခတွေတွေပြန်ပြီးတော့နေရာချထားရေးအတွက်အဓိကစိန်ခေါ်မှုတွေအခက်ခဲတွေကဘာတွေလဲရှင
် I think the key the fundamental issue
ကျွန်မအမြင်အရပြောရမယ်ဆိုရင်အဓိကအခြေခံကြဆုံးကတော့အဲ့ဒီဒေတာတွေမှာစစ်တပ်တွေရှိနေတာဖြစ်ပါတယ်ပြီးတော့အနာဂတ်အတွက်ခိုင်မာတဲ့ငြိမ်းချမ်းရေးတည်ဆောက်နိုင်ဖို့သဘောတူညီချက်ရဖို့ဖြစ်ပါတယ်ဒါပေမဲ့လည်းသဘောတူညီချက်ရယူတာမဟုတ်ဘဲအောက်ခြေလက်တွေအပြောင်းအလဲလိုအပ်ပါတယ်ဒုက္ခတွေအများစုဟာမြို့ပြနဲ့ဝေးပြီးပညာရေးကျန်းမာရေးစောင့်ရှောက်မှုနဲ့ကြေးရွာတွေကဖြစ်ပါတယ်ဒီလူတွေဟာမိသားစုတွေနဲ့အတူသူတို့နေရပြန်လာပြီဆိုရင်သူတို့ကလေးတွေအတွက်ပညာရေးသာမကကျန်းမာရေးစောင့်ရှောက်မှုတွေလိုအပ်မှာဖြစ်ပါတယ်။နောက်ပြီးလောက်ကင်စားတောက်ဖို့မြေယာရီလိုအပ်မှာပါ။လေဟာစိုက်ပျိုးမှုအဓိကထားတဲ့တိုင်းရင်းသားကျေးလက်ဒေသတွေကနေလာကြသူတွေဖြစ်ပြီးအဲ့ဒီဒေသတွေမှာဖွံ့ဖြိုးတိုးတက်မှုတွေစတင်နိုင်တာမျိုးလည်းမတွေ့ရသေးပါဘူး
။ဆိုတော့အခုလက်ရှိဒေါံဆန်းစုကြည်ဦးဆောင်တဲ့အရတားအစိုးရရဲ့အခန့်ခန္ဓာပေါ့နော်။ဒီဒုက္ခသည်တွေနေရာပြန်လဲချထားရေးမှာသူတို့ရဲ့အစိုးရရဲ့အခန့်ခန္ဓာရောဘယ်လိုမြင်လဲရှင
်။ I think we have to say at a local level there is a lot of dialogue.
ဒေသဆိုင်ရာဘိုင်းအရာပြောရရင်ဒေတာအာနာပိုင်းတွင်နဲ့တွေ့ဆုံဆွေးနွေးမှုအတော်များများကိုတွေ့ရမှာဖြစ်ပါတယ်။ဒါပေမဲ့နေရပြန်လာမဲ့ဒုက္ခသည်တွေကိုပြန်ပြီးနေရချထားမပေးခင်မှာမူဝါဒပိုင်းဆိုင်ရာအတွက်ဆွေးနွေးမှုတွေလုပ်ဖို့အများကြီးလိုအပ်နေပါတယ်။မြေယာကိစ္စနဲ့ပတ်သက်ရင်အကြောင်းအရာတော်တော်များများရှိပါတယ်။လေယာဉ်တွေသိမ်းခံထားရတာ၊စီးပွားရေးလုပ်ငန်းရှင်တွေကမြေယာတွေသိမ်းယူတာ၊နောက်ဒုက္ခသည်တွေအရင်ကနေထိုင်ခဲ့တဲ့နေရာတွေမှာလူသစ်တွေလာရောက်နေထိုင်နေကြတာဒါမှမဟုတ်လမ်းတွေအဖြစ်ဖောက်လုခံရတာစတဲ့အပြောင်းလဲတွေဖြစ်နေပါတယ်။ဒါကြောင့်နေရပြောင်းမဲ့သူတွေကိုပြန်လည်နေရမချခင်မှာမြေယာနဲ့ပတ်သက်တဲ့မူဝါဒဆိုင်ရာဆွေးနွေးပြောဆိုမှုတွေပထမဆင့်အနေနဲ့လိုအပ်ပါတယ်။ဒီအတွက်လည်းအချိန်ယူဖို့လိုပါတယ်။ဒေသဆိုင်ရာဘိုင်းရောနေပြည်တော်ကဆုံးဖြတ်ချက်ပေးနိုင်သူတွေနဲ့ပါဆွေးနွေးမှုတွေလိုအပ်ပါတယ်။
dialogue and policy အခြားတစ်ဖက်ကကြည့်ပြန်ရင်လေဒီဒုက္ခသည်တွေအတွက်ပေါ့နော်ဒုက္ခသည်တွေကိုယ်တိုင်နေရပြန်ဖို့အတွက်သူတို့ကိုဘလို့အားပေးတာမျိုးပေါ့နော်သူတို့ပြန်လာခြင်းအောင်ဘာတွေဆောင်ရွက်တင်တယ်လို့မြင်လဲရှင
် I think one of the things that's important is it's not just about the
အဓိကအရေးကြီးဆုံးလို့ကျွန်မမြင်တာကဒုက္ခသည်တွေပြန်ဖို့ဆိုတဲ့အချက်တက်တက်မဟုတ်ပါဘူးနှစ်ပေါင်း20လောက်ဒုက္ခသည်စခန်းတွေမှာနေထိုင်ခဲ့သူတွေအသက်ရှင်လျက်ပြန်လာကြမှာဖြစ်ပါတယ်အထုပ်ပိုးတွေပြင်းနေဆက်ဖြတ်ပြီးဘဝတစ်ကိုစတင်ဆိုတာမျိုးတွေမလုပ်နိုင်ပါဘူးအကူအညီတွေလိုအပ်ပါတယ်ရေတို့အတွက်မဟုတ်ပဲဒုက္ခသည်တွေသူတို့ဘဝပြန်လည်တည်ဆောက်နိုင်တဲ့ရေရှည်အကူအညီမျိုးလိုအပ်ပါတယ်နေရပြန်မဲ့ဒေသမှာအသက်မွေးဝန်းကျောင်းတွေလုပ်ကိုင်နိုင်ဖို့အကူအညီလိုပါတယ်နောက်နေရပြန်လာမဲ့ဒုက္ခသည်တွေအတွက်စားနပ်ရိက္ခာအထောက်ပံ့လိုမျိုးလူသားချင်းစာနာမှုအကူအညီတွေကနဦးစာမှာလိုပါတယ်သူတို့အခြေချမဲ့နေရာမှာရှိနေတဲ့လူမှုအတိုင်းဝိုင်းတိုးတက်အောင်အထောက်အကူတွေပေးရမှာဖြစ်တယ်။အဲ့တော့ပြန်လာမဲ့သူတွေအတွက်တသက်မဟုတ်ပဲသူတို့ကိုလက်ခံမဲ့လူမှုအတိုင်းဝိုင်းကိုလည်းထည့်သွင်းစဉ်းစားရမှာဖြစ်တယ်။အဲ့ဒီနေရာတွေမှာအရင်နှစ်ပေါင်းများစွာကလေးကအကူအညီအထောက်ပံ့တွေရရှိခဲ့တာမဟုတ်ပါဘူး။ဒါကြောင့်အဲ့ဒီကြေးရွာတွေမှာရေရှည်ခိုင်မာပြီးဖွံ့ဖြိုးတိုးတက်မဲ့အစီအမံတွေလိုပါတယ်။နောက်ပြန်လာမဲ့ဒုက္ခသည်တွေအနေနဲ့သူတို့နေရမယ့်အရက်မှာရှိနေတဲ့လူမှုအတိုင်းဝိုင်းအားလုံးနဲ့ဆက်ဆက်ရမှာလဲကြေးရွာနောက်မြို့နယ်အစင်းလိုက်ထားပြီးဆောင်ရွက်ပေးရမှာဖြစ်ပါတယ်ဒါမှပဲသူတို့တွေဘဝပြန်လဲထူထောင်ရမှာအထောက်အကူရမှာဖြစ်ပါတယ်
So အခုဒီမြန်မာနိုင်ငံရဲ့ဒီငြိမ်းချမ်းရေးဖြစ်စဉ်မှာပေါ့နော်နိုင်ငံတကာရဲ့အလူရှင်တွေနိုင်ငံတကာအတိုင်းအဝန်းကနေပြီးတော့သူတို့ငွေကြေးအရာရောထောက်ပံ့တာတွေရှိနေတယ်ဆိုတော့အခုဒီဒုက္ခသည်တွေနေရက်ပြန်ရေးပေါ့နော်ဒီထိုင်းမြန်မာနေဆက်မှာရှိတဲ့ဒုက္ခသည်တွေနေရက်ပြန်ရေးမှာရောဟောဒီနိုင်ငံတကာအတိုင်းအဝန်းဘက်ကငွေကြေးအရာရောတခြားကူညီတွေရောအခုချိန်နေရာဘယ်လိုရှိလဲရှင
် most of the people who have returned soWe estimate approximately somewhere between
16,000 to 18,000 people. အခုလက်ရှိခြေနေမှာတော့တခြားဒုက္ခသည်တွေပြန်ဖို့စီစဉ်နေတာမျိုးမရှိသေးပါဘူး။မြန်မာပြည်ကိုပြန်ကျင်တဲ့ဒုက္ခသည်တွေလည်းရှိနေပါတယ်။သူတို့ကတော့နေပြည်တော်ရဲ့ခွင့်ပြုချက်ကိုစောင့်စားနေကြတာပါ။နိုင်ငံတကာတိုင်ဝိုင်းဘက်ကအထောက်ပံ့တွေဆိုရင်နှစ်ဖက်စလုံးကိုကူညီဖို့လိုအပ်ပါတယ်။ဒုက္ခသည်စခန်းတွေမှာနိုင်ငံတကာအတိုင်းဝိုင်းရဲ့ထောက်ပံ့မှုတွေဟာအလွန်အရေးပါပါတယ်။မြန်မာနိုင်ငံကိုမှန်ကန်တဲ့အခြေအနေရောက်မှပြန်နိုင်ဖို့ဒုက္ခသည်စခန်းမှာဆက်ပြီးနေထိုင်နိုင်ရေးနိုင်ငံတကာရဲ့ထောက်ပံ့မှုတွေလိုအပ်ပါတယ်အခုချိန်မှာမြန်မာဆိုရဘက်ကအစဉ်အသင့်ဖြစ်မနေဘူးဆိုတာကတော့ထင်ရှားပါတယ်နောက်တိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကလည်းအစဉ်အသင့်ဖြစ်မနေသေးပါဘူးထိုင်းဆိုရဘက်ကတော့မြန်မာဆိုရဘက်ကအစဉ်အသင့်ဖြစ်လာပြီလို့ပြောမယ့်အချိန်ကိုစိတ်ရှည်ရှည်နဲ့စောင့်နေပါတယ်ဒါကြောင့်ထိုင်းနိုင်ငံမှာရှိတဲ့ဒုက္ခသည်စခန်းတွေမှာဆက်ပြီးရှိနေသူတွေအတွက်ထောက်ပံ့မှုကအရေးကြီးပါတယ်သူတို့ကစခန်းထဲမှာပဲနေကြရတဲ့အတွက်အထောက်ပံ့တွေပေါ်မှာမှီခိုနေကြရပါတယ်။နောက်ပြီးမြန်မာနိုင်ငံရှေ့တောင်ပိုင်းကတိုင်းရင်းသားဒေသတွေမှာရှိတဲ့ကျေးလက်ရွာတွေဖွံ့ဖြိုးတိုးတက်ဖို့နိုင်ငံတကာအတိုင်းဝိုင်းသာမကအစိုးရရဲ့အကူအညီတွေလိုအပ်နေပါတယ်။အခုလက်ရှိမှာအစိုးရထိန်းချုပ်ထားတဲ့မြို့ပြနေရာအများစုကိုပဲသူတို့အဓိကထားကူညီနေပါတယ်။ကျေးလက်ဒေသတွေမှာဒေသခံအတိုင်းဝိုင်းနေနဲ့လူမှုခြေပြုအဖွဲ့အစည်းတွေကအတဆင့်အကူအညီတွေရောက်ရှိဖို့လိုအပ်နေပါတယ
်ဒါဆိုလို့ရှိရင်ဒီထိုင်းမြန်မာနယ်စပ်မှာရှိနေတဲ့ဒုက္ခသည်တွေအပေါ်မှာလက်ရှိဒီထိုင်းအစိုးရရဲ့သဘောထားကိုဘယ်လိုရှိလဲရှင
် at present there is no agreement there's no formal agreement for return of refugees so with the 70 who returned it was just for that 70 people at the moment they're waiting for another
နေရရင်ပြန်သွားတဲ့ဒုက္ခသည်80ယောက်ပဲရှိပါသေးတယ်။အခုချိန်မှာတော့နောက်ထပ်လူ300ပြန်နိုင်ဖို့အတွက်မြန်မာအစိုးရခွင့်ပြုချက်ကိုစောင့်နေတာပါ။မြန်မာထိုင်းနဲ့ UNHCR သုံးဘက်ဆိုင်တရားဝင်သဘောတူညီချက်မရှိသေးပါဘူး။ဒုက္ခသည်တွေနေရပြန်ရေးမှာ UNHCR ကပူးပေါင်းအကူအညီပေးရေးအခမ်းကဏ္ဍမှာပဲရှိပါတယ်။ဒါပေမဲ့ဒီသဘောတူညီချက်ကလည်းအကောင့်ထဲပေါ်နိုင်ခြင်းမရှိသေးပါဘူးအခုလောလောဆယ်မှာအုပ်စုနဲ့ခြီးပြီးပြန်ပို့ဖို့အချိန်မရောက်သေးဘူးလို့ပြောရမှာပါတယောက်ချင်းမဲ့ဖြစ်ဖြစ်မိသားစုအလိုက်ပဲဖြစ်ဖြစ်သူတို့စန္ဒအရပြန်ခြင်းသူတွေကိုအကူအညီပေးရေးဖြစ်ပါတယ်ထိုင်းဆိုရကတော့ဒုက္ခသည်တွေနေဖို့ထိုင်းနိုင်ငံဘက်မှာစခန်းတွေစီစဉ်ပေးထားဆဲဖြစ်တယ်မကြသေးခင်မှာတော့ထိုင်းနဲ့မြန်မာအစိုးရကြားအနာဂတ်ဒုက္ခသည်တွေနေရပြန်ရေးကိစ္စဆွေးနွေးဖို့အစီအစဉ်တွေရှိတယ်လို့ကျမတို့နားလည်ထားပါတယ
် Yes Okay Thank you Sally Thank you very much
မိုင်းဂျင်းနိုင်တင်ဆက်ခဲ့တဲ့မြမရေးဆွေးနွေးခန်းကိုနားဆင်ခဲ့ရတာပါရှင် VOA ကနေအခုထုတ်လွှင့်နေတဲ့အစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာမှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဆက်လက်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ရွယ်မှာပြည်ရင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာများကဏ္ဍနဲ့ကမ္ဘာတစ်လွှားထူးခြားစံပြသတင်းတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမှာတော်တာရှင်များရှင်အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 kHz 1953ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ58 kHz 9335နဲ့လိုင်းလမီတာ190 kHz 1905တို့ကနေပြီးဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုစတိုက်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ယူဘက်မှာပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာများကဏ္ဍနဲ့ကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်ကိုလည်းတင်ဆက်သွားမှာဖြစ်ပါတယ်။အခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။ Amnesty International အစီရင်ခံစာကြောင့်မြန်မာအစိုးရအပေါ်ဖိအားတွေရော့ကျစေမလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။မတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်။
ဒီကရရဲ့ပိုင်းက NSD International အဖွဲ့ကြီးဟာရိုဟင်ဂျာအကြမ်းဖက်အဖွဲ့စည်းတစ်ခုဖြစ်တဲ့အာဇာအဖွဲ့ရဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာဟိန္ဒူဘာသာဝင်အများအပြားကိုအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့တဲ့အကြောင်းအစိုးရခန်းစားတစ်စောင်ထုတ်ပြန်ခဲ့ပါတယ်။ဖြစ်စဉ်ကတော့ပြီးခဲ့တဲ့2019ဩဂုတ်လကပိုင်းကဖြစ်ခဲ့တာဖြစ်ပြီးစက်တင်ဘာလတည်းရောက်တော့မြန်မာလူမျိုးရေးတာဝန်ရှိသူတွေကအလောင်းတွေကိုရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်။အာဇာအဖွဲ့ရဲ့အဲ့ဒီလိုအကြမ်းဖက်လုပ်ရပ်ကို NSD International အဖွဲ့ကြီးကထုတ်ဖော်လိုက်တာအဲ့ဒီသတင်းကိုကမ္ဘာနာမည်ကြီးသတင်းမီဒီယာပေါင်းစုံမှဖော်ပြခဲ့ကြတာတွေအတွက်မြန်မာအစိုးရတာဝန်ရှိသူတွေဘက်ကကြေညာနေကြသလိုတပ်မတော်ဘက်ကလည်းကြိုးစားတယ်ဆိုပြီးသတင်းထုတ်ပြန်တာတွေ့ကြရပါတယ်။တကယ်တော့ NSD International အဖွဲ့ကြီးဟာအာဇာအဖွဲ့ရဲ့အကြမ်းဖက်လုပ်ရပ်ကိုဖော်ထုတ်လိုက်တာသာဖြစ်ပြီးရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်96သိန်းလောက်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့ကိစ္စမြန်မာလူမျိုးရေးနဲ့အစိုးရဘက်ကလုပ်ရပ်တွေမှန်ကန်တယ်ဆိုပြီးထောက်ခံလိုက်တဲ့သဘောမျိုးတော့မဟုတ်ပါဘူး။အာဇာအဖွဲ့ရဲ့အကြမ်းဖက်လုပ်ရပ်တွေကိုထုတ်ဖော်လိုက်ုံနဲ့ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခန့်ပြဿနာပြေလည်သွားမှလားနိုင်ငံတကာအသိုင်းအဝိုင်းရဲ့မြန်မာတပ်မတော်နဲ့အစိုးရဘက်ပေးနေတဲ့ဖိအားတွေရော့ကျသွားနိုင်မလားဆိုတာဆွေးနွေးသုံးသပ်ကြည့်ကြရအောင်ပါ
Amnesty International အဖွဲ့ကြီးကရခိုင်ပြည်နယ်မြောက်ပိုင်းခမောင်းစိတ်ကျေးရွာမှာဟိန္ဒူအမျိုးသား20အမျိုးသမီး10ယောက်ကလေး23ယောက်နဲ့အသက်10နှစ်အောက်အရွယ်ကလေး14ယောက်ကိုအာဆာအကြမ်းဖက်အဖွဲ့ကရရက်ဆက်ဆက်တပ်ဖြတ်ခဲ့ကြောင်းအစင်ခန်းစာမှာဖော်ပြခဲ့ပါတယ်။ AI အဖွဲ့ဟာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကိုရောက်သွားတဲ့အသက်မတိကျန်ရစ်တဲ့ဟိန္ဒူဘာသာဝင်တွေကိုတွေ့ဆုံခွင့်ရခဲ့တယ်လို့အလောင်းတွေကိုစစ်ဆေးခဲ့တဲ့စစ်ဆေးချက်တွေအရာလဲတပ်ဖြတ်မှုကိုအတည်ပြုနိုင်ခဲ့တယ်လို့ဆိုပါတယ်။ Amnesty International အဖွဲ့အနေနဲ့တပ်ဖြတ်မှုဖြစ်ပွားရာခမောင်းစိတ်ကျေးရွာဘက်ကိုတွားရောက်လေ့လာခွင့်ရဖို့မြန်မာအာဏာပိုင်တွေဘက်ကတောင်းဆိုပေမဲ့ခွင့်ပြုချက်မရခဲ့ပါဘူး။အဲ့ဒီမှာနေထိုင်တဲ့အသက်မသေးသူတွေလည်းပါဝင်တဲ့ဟိန္ဒူဘာသာဝင်တချို့ကိုအာဏာပိုင်တွေကခေါ်ယူပေးလို့စစ်တွေမြို့မှာတွေ့ဆုံမေးမြန်းခွင့်ရခဲ့တာပါ။ဘလို့ပဲဖြစ်ဖြစ် AI အဖွဲ့ကြီးအနေနဲ့အာဆာအဖွဲ့ဟာအပြစ်မဲ့ဟိန္ဒူဘာသာဝင်ရွာသူရွာသားကလေးငယ်တွေကိုရရဆက်ဆက်တပ်ဖြတ်ခဲ့တယ်ဆိုတာကိုတော့အတည်ပြုနိုင်ခဲ့ပါတယ်။ပြောရရင်အာဆာအဖွဲ့ဟာဟိန္ဒူဘာသာဝင်တွေကိုမှအခုလိုရရဆက်ဆက်တပ်ဖြတ်တာမဟုတ်ပါဘူး။2016အောက်တိုဘာလကမောင်တော်နေကြားဆောင်ရဲတပ်ဖွဲ့ဌာနချုပ်နဲ့အခြားရဲစခန်းတစ်ခုကိုအကြမ်းဖက်တိုက်ခိုက်ခဲ့ချိန်နောက်ပိုင်းနဲ့ဒုတိယတိုက်ခိုက်မှုလုပ်ခဲ့တဲ့2019ဩဂုတ်လမကုန်ခင်ဂျားကာလာမှာလဲမွတ်စလင်ကျေးရွာသားအတော်များများကိုရရက်ဆက်ဆက်တပ်ဖြတ်တဲ့ပုကင်းတွေကျူးလွန်ခဲ့ကြပါသေးတယ်။အစိုးရဘက်ကသတင်းပေးတယ်လို့သူတို့ယူဆသူတွေသူတို့ရဲ့စီးယုံမှုကိုမလိုက်ပါတဲ့သူတွေကိုလမ်းမှာစောင့်ဆိုင်တပ်ဖြတ်တာမိသားစုနဲ့အတူရှိနေတာကိုနေအိမ်ပေါ်အထိတက်ပြီးတပ်ဖြတ်တာမျိုးထိကျူးလွန်ခဲ့ပါတယ်။အဲ့ဒီတည်းမှာသတင်းမီဒီယာတွေနဲ့တွေ့ဆုံခဲ့တဲ့မွတ်စလင်ကျေးရွာတာဝန်ရှိသူနှစ်ယောက်ဆိုရင်လေနောက်ရက်တွေမှာပဲရရက်ဆက်ဆက်တပ်ဖြတ်ခံလိုက်ရပါတယ်
။ဒီဖြစ်ရပ်တွေနဲ့ပတ်သက်ပြီးမြန်မာအစိုးရလူမျိုးရေးတာဝန်ရှိသူတွေဘက်ကအကာအကွယ်မပေးနိုင်တာသူတို့ချင်းချင်းတပ်ဖြတ်ကြတာပဲဆိုပြီးလစ်လျူရှုထားခဲ့လို့ပဲအာဇာအဖွဲ့ဟာမွတ်စလင်ကျေးရွာသားအတော်များများကိုစီးယုံနိုင်ခဲ့ပြီး2019ဩဂုတ်လရဲဌာနနဲ့ကင်းစခန်း30လောက်ကိုတပြိုင်တည်းထဲဝင်ရောက်တိုက်ခိုက်နိုင်သည့်အထိအင်အားကောင်းလာတာတွေ့နိုင်ပါတယ်။ချုံကုံတိုးတက်ရရင်အာဇာအဖွဲ့အကြမ်းဖက်မှုကျူးလွန်တာသိတ်ထူးဆန်းတဲ့ကိစ္စမဟုတ်ပါဘူး။သူတို့အကြမ်းဖက်တဲ့သတင်း AI အဖွဲ့ကြီးကထုတ်ပြန်လိုက်တော့မှနိုင်ငံတကာမီဒီယာတွေမှာဖော်ပြကြတာတခုပဲနည်းနည်းထူးပါတယ်။ဒါပေမဲ့ AI ရဲ့အစီရင်ခံစာမှာအာဇာအဖွဲ့ကိုပဲအပြစ်ပုံချထားတာမဟုတ်ပါဘူး။အကြမ်းဖက်မှုကာလ တိုင်ပြည်နိုင်နင်းစဉ်ကာလအတွင်းအာဇာအဖွဲ့နဲ့မြန်မာလူမျိုးရေးတပ်ဖွဲ့တွေနှစ်ဖက်စလုံးရဲ့ကျူးလွန်မှုတွေဖော်ထုတ်နိုင်အောင်အဲ့ဒီဒေသတွေကိုသတင်းတောက်တွေ AI လိုအဖွဲ့မျိုးတွေကုလသမဂ္ဂစုံစမ်းရှာဖွေအဖွဲ့လိုမျိုးတွေကိုတွားရောက်ခွင့်ပေးတဲ့ဆိုပြီးတောင်းဆိုထားတာတွေ့ရပါတယ်
ဒီအချက်တွေကိုကြည့်ရင် AI အစီရင်ခံစာကြောင့်မြန်မာအစိုးရနဲ့တက်မတော်ကလက်ရှိကြုံနေရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအရေးကိစ္စတွေနဲ့ပတ်သက်တဲ့ဖိအားပေးခံရမှုတွေညှော်နေသွားဖို့တော့မရှိသေးပါဘူး။အကြောင်းကတော့အဲ့ဒီပြဿနာနဲ့ပတ်သက်ပြီးမြန်မာအစိုးရနဲ့လုံခြုံရေးဆိုင်ရာတွေဘက်ကပြုမူခဲ့ပုံနဲ့လက်ရှိကင်တွယ်နေပုံတွေကိုလက်မခံနိုင်ကြသေးလို့ပါပဲ။တကယ့်အရေးကြီးဆုံးပြဿနာကတော့ထွက်ပြေးသွားတဲ့9သိန်း6သိန်းလောက်ရှိတဲ့မွတ်စလင်တွေမြန်မာနိုင်ငံဘက်ပြန်လာရေးလုပ်ငန်းမစတင်နိုင်သေးလို့ပါပဲ။တနည်းအားဖြင့်လုပ်ငန်းစဉ်စတင်လာအောင်မြန်မာအစိုးရနဲ့လုံခြုံရေးတာဝန်ရှိသူတွေဘက်ကမစွမ်းဆောင်နိုင်သေးလို့ပါပဲ။အဲ့ဒီအထဲမှာဒုက္ခသည်တွေကိုယ်တိုင်ကမြန်မာအစိုးရရဲ့လက်ခံရေးအစီအစဉ်တွေကိုအပြည့်အဝလက်မခံနိုင်သေးတာမြန်မာအစိုးရကလက်ခံနိုင်တယ်လို့ပြောထားတဲ့အတော်လေးကိုနှဲပါတဲ့တရက်လူ300လောက်အရေးအတွက်ကိုဘင်္ဂလားဒေ့ရှ်ဘက်ကလက်မခံနိုင်သေးတာမွတ်စလင်တွေရဲ့နေရေးထိုင်ရေးလုံခြုံရေးအာမခံချက်ပေးနိုင်မယ်ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေဒုက္ခသည်လက်ခံရေးလုပ်ငန်းစဉ်မှာပါဝင်ခွင့်မရသေးတာစတဲ့ပြဿနာတွေကြောင့်ဖြစ်နိုင်ပါတယ်ဒီလိုမစွမ်းဆောင်နိုင်သေးတဲ့အတွက်လဲကြီးမားတဲ့နိုင်ငံတကာဖိအားတွေရင်ဆိုင်ရအောင်ပါပါဒီထက်ပိုကြီးမားတဲ့နောက်ပြဿနာကြီးတစ်ခုကတော့အကြမ်းဖက်မှုကိုတံပြန်နှိမ်နှင်းခြင်းအတွင်းမြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေကကျူးလွန်ခဲ့ရတဲ့ဆိုတဲ့အမှုခင်းတွေကိုစုံစမ်းဖော်ထုတ်ရေးကိစ္စပါနိုင်ငံတကာအတိုင်းဝိုင်းကအဲ့ဒီပြဿနာကြဲကြဲပြန့်ပြန့်တောင်းဆိုဖိအားတွေပေးနေကြပေမဲ့မြန်မာအာဏာပိုင်တွေဘက်ကတော့ဒါနဲ့ပတ်သက်ပြီးခိုင်လုံတဲ့အထောက်အထားတွေပေးပါညီသူမဆိုမြန်မာနိုင်ငံဘက်ပြန်လာပြီးအထောက်အထားနဲ့တကွအမှုဖွင့်လို့ရတယ်ကျူးလွန်တာထင်ရှားရင်အရေးယူပေးမယ်စသဖြင့်ပြောဆိုနေကြဆဲဖြစ်တယ်လို့တချို့အာဏာပိုင်တွေကတော့ဒီဆွဆဲချက်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်သွားတဲ့ဒုက္ခသည်တချို့ရဲ့လောက်ကျန်ဖန်တီးဆွဆဲချက်တွေဖြစ်ပြည့်ရဲ့ပြူတာမျိုးကိုတော့တွေ့နေရပါတယ
်ဒီခြေအနေတွေကိုကြည့်ရင်လက်တလော AI အဖွဲ့ရဲ့အာဇာအဖွဲ့ကနေရက်ဆက်တဲ့အကြမ်းဖက်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့အစီရင်ခံစာကြောင့်မြန်မာအစိုးရနဲ့တတ်မတော်အပေါ်နိုင်ငံတကာအသိုင်းအဝိုင်းကပေးနေတဲ့ဖိအားတွေရော့ကျသွားမှာမဟုတ်ဘူးဆိုတာထင်ရှားပါတယ်အဲ့လိုဖိအားတွေပြေလျော့ဖို့ဆိုရင်မြန်မာအစိုးရနဲ့တတ်မတော်ဘက်ကဒုက္ခသည်တွေတကယ်ပြန်လာရေးအကောင့်ထဲပေါ်လာအောင်စွမ်းဆောင်တာဆွဆွဲချက်တွေနဲ့ပတ်သက်ပြီးနိုင်ငံတကာအသိုင်းအဝိုင်းလက်ခံလာအောင်ဖြေရှင်းပြတာလို့ဘုကလွဲပြီးအခြားနည်းလမ်းမရှိပါကြောင်းတင်ပြလိုက်ရပါတယ်
သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အပြီးမှာတော့မအေးတန်နာကျော်စီစဉ်တင်ဆက်နေကြမြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်နိုင်ပါပြီရှင
်မင်္ဂလာပါရှင်VOA ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook ပေါ်မှာလာရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းတင်လေးတစ်ပုဒ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်နဲ့ချင်းချင်းပေးပို့လာတဲ့မြစ်တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုအရင်ဆုံး VOA Facebook စာမျက်နှာပေါ်မှာမှတ်ချက်လေးတွေရေးလာကြတဲ့သောရရှင်ရဲ့မှတ်ချက်တိုလေးတွေကိုဝေမျှပေးခြင်းပါတဲ့John Bell Jones ဆိုတဲ့သောရရှင်က VOA ရဲ့ထုတ်လွှင့်ချက်တွေကိုအမြဲတမ်းနားထောင်နေသူပါတဲ့။သူက VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကိုယ့်ဤကျမ်းမာခြင်းစိတ်ချမ်းသာခြင်းဖြင့်ပြည့်စုံကြပါစေ။တရင်နဲ့ကိုချိန်နဲ့တပြေးညီထုတ်လွှင့်ပေးတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။ Super ကျေးဇူးတင်တဲ့အမှတ်ချက်လေးရေးလာပါတယ်။ဟုတ်ကဲ့ပါ။ကျမတို့ကလည်း VOA အစီအစဉ်တွေနားဆင်ကြည့်ရှုအခုဆိုရင်တော့ Internet ပေါ်မှာဖတ်ရှုတဲ့သောရရှင်အားလုံးကိုအထူးကျေးဇူးတင်ပါတယ်လို့ပဲပြန်ပြောချင်ပါတယ်နော်။Facebook ပေါ်ကနောက်ထပ်သောရရှင်အမြင်ဆိုတဲ့သောရရှင်ရဲ့မှတ်ချက်လေးကိုလည်းဆက်ပြောပြပေးပါမယ်။မင်္ဂလာပါ VOA တဲ့။အခုမှ VOA ကိုစာရေးဖြစ်ပါတယ်။သတင်းနားထောင်နေတာတော့ကြားပါပြီတဲ့။ဟုတ်ကဲ့ပါ။ဒီစကားကြားရတာအမတန်ဝမ်းသာပါတယ်။ဒါကြောင့်နှုတ်ဆက်တဲ့အနေနဲ့အခုစာရေးလိုက်ပါတယ်တဲ့။ဒီသောရရှင်ကပူတာအုပ်ကရေးလာတဲ့သောရရှင်ဖြစ်ပါတယ်ရှင်။ VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်ရဲ့စာရေးကိုအခုဆက်ပြီးပြောပြပေးပါမယ်ရှင်။သောရရှင်ဥညိုဆိုတဲ့သောရရှင်ကမင်္ဂလာပါ VOA ဘ ഹു တရဝေမျှပေးတာကျေးဇူးကပါပါအပတ်စဉ်သိပ္ပံကဏ္ဍကိုကျွန်တော်အထူးနှစ်သက်ပါတယ်အဲ့ဒါကိုကျွန်တော်ရဲ့စာမျက်နှာမှာအမြဲတမ်းထည့်ချင်ပါတယ်ရနိုင်ပါလားခင်ဗျာဆိုပြီးတော့ VOA ကို Messenger ကနေပြီးတော့စာလှမ်းရေးလာပါတယ်ရှင်ဟုတ်ကဲ့ပါဒီတော့ရှင်ကို Messenger မှာလည်းပြန်ပြီးတော့အကြောင်းပြန်ပေးထားပါတယ်နော် ကျွန်တော်ရဲ့အစာမျက်နှာဆိုတာကတော့ website ပေါ်ကအစာမျက်နှာတစ်ခုခုကိုဆိုလိုတယ်ထင်ပါတယ်။ဘာအစာမျက်နှာလဲဆိုတာကျမတို့ကိုထည့်ပြီးတော့အကြောင်းကြားရင်တော့ပို့ပြီးတော့ပြည့်ပြည့်စုံစုံကျမတို့ဘက်ကသိရလို့ပို့ပြီးတော့ကောင်းတယ်လို့ပဲပြောရပါမယ်။ဒါမဲ့လည်းအဲ့လိုမျိုးကိုပိုင် blog စာမျက်နှာကိုပိုင်သတင်းစာမျက်နှာလိုမျိုးနေရာတွေမှာကျမတို့ VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုထက်ဆင့်ဝေမျှခြင်းနဲ့ဆိုရင်ဝေမျှလို့ရပါတယ်လို့ဒီမှာအားလုံးကိုဖြည့်ကြားခြင်းပါတယ်ရှင်။ကိုယ့်ရဲ့ထက်ဆင့်ဖော်ပြမှုက VOE မြန်မာပိုင်းရဲ့မူရင်းအစီအစဉ်ဖြစ်တယ်ဆိုတာဖော်ပြပေးဖို့တော့လိုပါတယ်နော်။အခုလိုထက်ဆင့်ပြောဝေမျှပေးတဲ့အတွက်လည်းကျေးဇူးတင်ကြောင်းပြောချင်ပါတယ်။သရရှင်ရဲ့ဥညိုက VOE ရဲ့တိတ်ပင်တဲ့ဤပညာကဏ္ဍကိုသူ့ရဲ့စာမျက်နှာပေါ်မှာထက်ဆင့်ဖော်ပြခြင်းပါတယ်လို့ပြောနေတဲ့အချိန်မှာနောက်ထပ်သရရှင်တယောက်ကလည်းနေလဝင်းဆိုတဲ့သရရှင်မှာသူကတော့အာကာသအသေးဆန်းကဏ္ဍတွေကိုနားထောင်ခြင်းပါတယ်လို့ရေးပလာပါတယ်။ဟုတ်ကဲ့ပါကျမတို့စီကနေပြောအပတ်စဉ်ရေဒီယိုကဏ္ဍတစ်ခုဖြစ်တဲ့တိတ်ပင်တဲ့ဤပညာအစီအစဉ်ကိုထုတ်လွှင့်ပေးနေပါတယ်နော်။ကျမတို့ရုပ်မြင်သံကြားနေ့စဉ်ထုတ်လွှင့်တဲ့အစီအစဉ်မှာဆိုရင်လေတိတ်ပင်တဲ့ဤပညာသတင်းတွေကိုအပတ်စဉ်တိုင်းမှာတော်တော်များများထည့်သွင်းပြီးဖော်ပြပေးနေပါတယ်လို့သတင်းပါခြင်းပါတယ်။ဒီစီစနစ်ဆက်ဆံပြီးရေးလာတဲ့နောက်ထပ်သောရရှင်တယောက်ရဲ့စာလဲလက်ခံရရှိပါတယ်ကိုဝင်းနိုင်တန်ထွေးဆိုတဲ့သောရရှင်မှာ
VOE ကျွန်တော်လည်းအမြင်အပြည့်နေတဲ့ VOE ပြည်သက်တူပါဒီမနေ့ VOE ကထုတ်လွှင့်တဲ့သိပ္ပံနဲ့နိပညာကဏ္ဍမှာနားဆင်လိုက်ရတာကအာကာသတွေကဂျူရူတွေပျက်စီးပြီးကဘာမြေပေါ်ပြန်လည်လွင့်စင်ကျရောက်လာမယ်အကြောင်းပါကျွန်တော်တို့အခြေခံပညာသင်ယူတော့ကဘာကြီးရဲ့ဆွဲဟာကဘာနဲ့ဝေးသွားလေနည်းသွားလေလို့သင်ခဲ့ရပါတယ်ဒါကြောင့်ကုလွတ်တင်ထားတဲ့ဂျူရီတွေလက်ဖက်နေတဲ့နေရာမှာကဘာဆွဲရတက်ရောက်မှုရှိပါရဲ့လားဆွဲရနည်းလို့ပဲဖြစ်ဖြစ်မရှိလို့ပဲဖြစ်ဖြစ်ဒီပစ္စည်းသွားတဲ့ဂျူရူပြက်တွေဟာကဘာမြေပြင်ပေါ်ပြန်လည်ရောက်နိုင်မှာမလားဆိုတာပြန်လည်ရှင်းပြပေးပါရဲ့မေတ္တာရက်ခံပါတယ်ခင်ဗျာ
ဟုတ်ကဲ့ဂျူရူပြက်တွေကဘာမြေပြင်ပေါ်ကိုပြန်လည်ရောက်ရှိတဲ့တာရကတွေရှိပါတယ်တချို့လည်းကဘာမြေပြင်ပေါ်မရောက်ဖက်တဲ့ဒီအာကာသကြီးတွေပဲစီးမျောသွားပြီးတော့ဒီအတိုင်းအဆမဲ့မျောလွင့်နေတာတွေလည်းရှိပါတယ်အသေးစိတ်သိကျင်နေဆိုလို့ဒီစီစဉ်ကိုတင်ဆက်ပေးတဲ့ဒေါခင်မျိုးတက်သူတက်ကျွမ်းတဲ့ဤပညာရှင်တွေကိုဆက်သွယ်ပြီးမေးမြန်းလို့ရရင်တင်ဆက်ပေးနိုင်အောင်လို့ပြောပြပေးလိုက်ပါမယ်။ VOE ကအစီအစဉ်နဲ့ပတ်သက်ပြီးတော့နောက်ထပ်မေးလာတဲ့သောရရှင်တယောက်ကတော့မီအင်ဇလီဆော်ဆိုတဲ့သောရရှင်မှသူက VOE မှာပေးစာမေးစာအစီအစဉ်ကိုအင်္ဂလိပ်လိုနာမည်ရှိပါလားသိချင်ပါတယ်။တို့ပြေတို့မြေရောနိုင်ငံတကာသတင်းလောက News around the world လာတဲ့သိချင်လို့ပါဆိုပြီးတော့ကျမတို့စီကို VOE မြန်မာပိုင်း Messenger ကိုစာလေးရေးပြီးမေးလာပါတယ်ဟုတ်ကဲ့ဒီသောရရှင်ကိုပြန်ကြားပေးရမယ်ဆိုတော့မြန်မာပြည်ကပေးစာများဆိုတော့ကျမတို့က Letters from Burma လို့ပြောပါတယ်တို့ပြေတို့မြေအစီအစဉ်ကတော့ VOE ရဲ့အစီအစဉ်မဟုတ်ပါဘူးဒါကြောင့်မို့သက်ဆိုင်ရာဌာနကဘလို့ပြောလဲမသိပါဘူးနိုင်ငံတကာသတင်းတွေကိုတော့ကျမတို့ကလွယ်လွယ်ကူကူ World News ဒါမှမဟုတ်လဲ International News နိုင်ငံတကာသတင်းများဆိုပြီးတော့ပဲအတူကခေါ်ပါတယ်သတင်းကတော့အဓိကမြန်မာပြည်သက်စီကိုကျမတို့ထုတ်လွှင့်ပေးတာမလို့ပြည်သက်စီကိုတင်တဲ့သတင်းတွေအားလုံးကတော့မြန်မာလိုနာမည်ပဲခေါ်ပါတယ်နော်ဒီ World News တို့ Letters from Burma တို့ဆိုတာကကျမတို့ရုံးတွင်းဌာနတွေမှာအချင်းချင်းပြောဆိုကြတဲ့စကားတွေပဲဖြစ်ပါတယ်ဒီသောရရှင်ကသိချင်လို့မေးလာတယ်ဆိုတော့လေတခါတည်းပဲဒီ Map Me in the Lizon နဲ့တခြားသိချင်တဲ့သောရရှင်တွေအတွက်ပါဖြေကြားပေးလိုက်ပါတယ်ဟုတ်ဆိုရတော့ရှင်ကလည်း VOE ကိုစာရေးပြီးတော့သူဒါရဲ့လေလိုက်အစီအစဉ်မှာပါဝင်ခြင်းပါတယ်လို့ပြောလာပါတယ်
။ Hello VOE မင်္ဂလာပါ။ကျွန်တော် VOE ကိုနားဆင်လာတာနှစ်ပေါင်း20တိတိရှိပါပြီ။အစီအစဉ်အားလုံးကိုသဘောကျသလို VOE ဝိုင်းတော်သားတွေလည်းနှစ်သစ်မှာကြမ်းမာပြီးပျော်ရွှင်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်။တခုနောက်မေးခြင်းပါတယ်။ VOE ရဲ့ဒါရဲ့ထုတ်လွှင့်မှုအသံပိုင်းတွေကိုပါဝင်ဆွေးနွေးခြင်းပါတယ်။ကျွန်တော်ရဲ့ဖုန်းနံပါတ်ကိုဘယ်ကိုဘလို့ပို့ရမလဲဆိုတာတစိမ့်လောက်ရှင်းပြပေးပါဗျာလောလောဆယ်တော့ကျွန်တော်ကနိုင်ငံသားမှနေပါတယ်ဆက်သွယ်မှုပုံစံလေးဆက်သွယ်လာမယ့်ပုံစံလေးသိချင်ပါတယ် VOA အဖွဲ့သားအားလုံးကျမ်းမာပျော်ရွှင်ကြပါစေဗျာ
ဟုတ်ကဲ့ပါရှင်ဒါရိုက်လေလိုင်းဆွေးနွေးဖို့ဆိုရင်တော့ဘာအကြောင်းညာဆွေးနွေးမလဲဆိုတာအရင်ကြည့်ပါနော် VOA စာမျက်နှာမှာရော VOA Radio အစီအစဉ်မှာရောကြီးညာပေးထားပါတယ် VOA Facebook စာမျက်နှာမှာဆိုရင်တော့ဆွေးနွေးမယ့်အကြောင်းအရာကိုထိတ်ဆုံးမှဖော်ပြပေးထားတာပါအဲ့အကြောင်းအရာကိုကိုကပါဝင်ပြောဆွေးနွေးခြင်းနဲ့ဆိုရင်အဲ့ဒီညညာအောင်မှာကိုရဲ့ဖုန်းနံပါတ်နဲ့နာမည်ကိုရေးထားခဲ့ပါအဲ့မှာရေးလို့သူများတိမှာဆိုရဲဆိုရင်တော့အခုစာရေးတဲ့နေရာ Messenger ကနေပြီးတော့လဲလာရေးထားပေးလို့ရပါတယ်နော်ဒါမှမဟုတ်ရင်ကျမတို့ရဲ့ VOA email ကိုလည်း email ရေးပို့လို့ရပါတယ် email လိပ်စာက bemis@voanews.com ဖြစ်ပါတယ်ရှင် Facebook ကြော်ညာမှာလည်းအသေးစိတ်ရေးပြထားပါတယ်နော်အထူးကျေးဇူးတင်ပါတယ်ဆက်ပြီးရင်ဖွင့်လာတဲ့သောရရှင်ကြီးရဲ့အစာတွေကိုဖော်ပြပေးသွားခြင်းပါတယ်ရှင်။ချင်းပြည်နယ်တွန်းဆံမြို့မှာ
တဆိုင်ရအစိုးရအတဝင်ရှိတဲ့ဌာနကနေပြီးတော့ငွေကြေးမတရားကောက်ခံနေပါတယ်လို့ထင်မိပါတယ်ဆိုပြီးတော့စာရေးပြီးတော့ရင်ဖွင့်လာတဲ့တော်ရရှင်ကတော့ Mary Hong ဖြစ်ပါတယ်သူကမွေးစင်းလိုအပ်လို့တောင်းတာကိုအဲ့ဒီအစိုးရဌာနကပတ်စံနဲ့အများကြီးတောင်းတယ်သူတို့ဒေသမှာကအဲ့ဒီလောက်ထိချမ်းသာတဲ့သူမရှိပါဘူးဆိုပြီးတော့အခုလိုရင်ဖွင့်လာပါတယ
်ကျမတို့ချင်းပြည်မြောက်ပိုင်းတွန်းဆန်မြို့ပေါ်မှာမွေးစင်းလိုအပ်လို့ယူမယ်လို့တော့ရုံးတော်ဝင်ရှိတဲ့သူက7,500တောင်းပါတယ်အစတုန်းကတော့12,000ဆိုရင်အေးဆေးပေးမလို့ကျမစဉ်းစားထားတာပါမှန်းဆက်နဲ့နှမ်းထွက်မကိုက်လို့လှည့်ပြန်ခဲ့ရပါတယ်ဒီလိုပွင့်လင်းမြင်သာတဲ့ခင်မှာပြည်သူတင်တဲ့အစိုးရတက်လာတဲ့အချိန်တမန်လက်လုံလက်စားတယောက်ရဲ့တနည်းလုံအားက4,000နဲ့8,000ကြားရနေတဲ့အချိန်မျိုးမှာစာတရွက်အတွက်13,500ကြီးတောင်ဖြစ်သင့်ရဲ့လားပြောင်းလဲတယ်ဆိုတာကရန်ကုန်မန္တလေးလိုမြို့ကြီးတွေအတွက်ပဲလားဒါမှမဟုတ်အထက်လူကြီးတွေကိုယ်တိုင်ကိုက13,500ဆိုပြီးတော့သတ်မှတ်ထားတာလားလာပေါင်းများစွာနဲ့ view ကိုရင်ဖွင့်လိုက်ပါတယ်ကျေးဇူးတင်ပါတယ်ရှင်
โอเคลาบองများစွာနဲ့ view ကိုရင်ဖွင့်လိုက်ရပါတယ်ဆိုတော့တော်ရရှင်ရဲ့စာကိုကျွန်တော်တို့ view ကနေအားလုံးတရားဖော်ပြပေးလိုက်ပါတယ်เนาะသက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့ဒီကိစ္စကိုစုံစမ်းနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။ကျွန်တော်နာမည်တီဟာကိုကူပါဆိုပြီးတော့ဖုန်းနံပါတ်ပါထည့်ပေးလာတဲ့သောရရှင်တယောက်ရဲ့ရင်ဖွင့်စာကိုလည်းဆက်ပြောပြချင်ပါတယ်။သူရင်ဖွင့်တဲ့အကြောင်းအရာကတော့အစ်စ်အဆန်းတော့မဟုတ်ပါဘူး။ဓာပြားဟောင်းကြီးဖွင့်တယ်လို့ပဲပြောချင်ပါတယ်။ဒါပေမဲ့လည်းအဲ့ဒီဓာပြားကအခုချိန်ထိတော်တော်လေးကိုအရှိန်ဟုန်ကောင်းကောင်းနဲ့ကြဲကြဲလောင်းလောင်းကြားနေရစေဖြစ်တယ်မလို့ပြည်သူတွေလည်းနားမခံနိုင်တော့ပါဘူးတဲ့။ဒီသောရရှင်ဗာမြပြောထားတာပါလေ။
လော့စပီကာကကျွန်တော်ကိုစနစ်ကျော်နှိပ်စက်ခဲ့ပါတယ်ကျွန်တော်လဲဓမာယုံလူကြီးရက်ွက်လူကြီးတွေကိုလွန်ခဲ့တဲ့3နှစ်အထိညှဉ်းသားတဲ့နီးလပ်နဲ့ပြပြခဲ့ပါတယ်အကြံလဲပေးပါတယ်ကူညီမယ်လဲပြောခဲ့ပါတယ်ဒါပေမဲ့လော်လေးလုံးကိုတင်မြဲတင်ဆက်ဖြစ်ပါတယ်ကျွန်တော်ပို့စ်တင်ပြီးတော့3ရက်အထိအတန်ကျဲလုံးစွာဖွင့်တော်လဲပဲရှယ်တဲ့သူများတာကြောင့်လားမသိ4ရက်မြောက်မှာတော့အတန်တိုးသွားပါတယ်နောက်နှစ်မှာဘယ်လိုရှိမယ်ဆိုတာမသိပေမဲ့လဲဓမာယုံအတိုင်းဝိုင်းကတော့အင်မတန်မှမျက်မှောက်ချိုးနေပါတယ်မုန်းနေမယ်ဆိုတာကိုလည်းပြောပြနေစရာတော့လုံးဝမထင်ပါဘူး။လော့စပီကာဒန်ကိုမြမပြီးအနောက်မှာဘာသာရေးအမိခံပြီးတော့အသုံးချနေတာအတော်လေးကိုကာလာကလည်းကြားနေပါပြီ။ဒီကိစ္စနည်းနည်းလေးရော့ရင်တော့မှဝမ်းသာမိမှာပါ။ဒါကြောင့်86လမ်းကဒီပထန်းလော့စပီကာတခုတည်းသာမဟုတ်ပဲမြမပြီးကလော့စပီကာတွေအတန်တိုးဖွင့်မှုအကြောင်းဆွေးနွေးပေးစီလိုပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့လူလိုရင်လဲကျွန်တော်အသင့်ရှိပါတယ်။
ဟုတ်ကဲ့လော်ကြောင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့လူလိုရင်ကျွန်တော်အသင့်ရှိပါတယ်ဆိုလို့အခုလိုဖုန်းနံပါတ်ပို့ထားတာကျေးဇူးတင်ပါတယ်ကျမတို့မှတ်ထားပါတယ်နော်ဒီအကြောင်းအရာဆွေးနွေးပြစ်တယ်ဆိုရင်ကျမတို့ဆက်သွယ်လိုက်ပါမယ်ရှင်မြန်မာနိုင်ငံမှာမူတိန်မှုတွေနေ့စဉ်လုံးလို့ဖြစ်နေတာကိုဘယ်သူမှအရေးမယူသေးဘူးလားဆိုပြီးတော့မေကွန်ထုတ်လာတဲ့သောရရှင်ကတော့နေထူးမြတ်ဆိုတဲ့သောရရှင်ဖြစ်ပါတယ်ဒီသောရရှင်က
မင်္ဂလာပါ VOA မြန်မာနိုင်ငံမှာ2018ခုနှစ်အတွင်းမှာမူတိန်မှုမျိုးစုံနေ့စဉ်လုံးလို့ဖြစ်နေတာကြားသိရလို့စိတ်မကောင်းဖြစ်မိပါတယ်ပြည်သူတွေကိုချင်းချောက်နေတဲ့မဒိမ့်မှုတွေကိုတေတံပေးဖို့တောင်းဆိုနေပေမဲ့လည်းတိုးတက်မလာပါဘူးပြည်သူတွေကိုကာကွယ်ပေးဖို့မဒိမ့်မှုကိုဘလို့ဥပဒေမျိုးနဲ့ထိန်းချုပ်နိုင်မှာလဲကာကွယ်နိုင်မှာလဲဆိုတာပြည်သူကိုစားတက်ဆိုင်သူများသိအောင်မေးပေးပါ VOA
ဟုတ်ကဲ့မဒိမ့်မှုတွေဖြစ်နေတာကိုဘလို့ဥပဒေမျိုးနဲ့ထိန်းချုပ်မှာလဲပြည်သူတွေသိချင်လို့အဆောင်စားနေပါတယ်ဆိုပြီးတော့ဒီတော်ရရှင် VOA ကနေတဆင်တက်ဆိုင်ရာတရားဥပဒေစိုးမိုးရေးဌာနတွေကိုမေးခွန်းထုတ်လာပါတယ်ရှင်သောရရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီကနေ့ဒီမှာရက်ချင်ပါတယ်။ VOA ရဲ့တိကျသောရရှင်တွေအတွက်မြန်မာသတင်းလေးတစ်ပုဒ်နဲ့လည်းနောက်ပိုင်းမှာဖျော်ပြပေးဦးမှာဖြစ်ပါရဲ့ရှင်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855 ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်အီးမေးလ်ပေးပို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်เนาะ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်ကျွန်တော် VOA တိကျတော်ရရှင်ပြည်တွင်မြန်မာသချင်းလေးတစ်ပုဒ်မြစ်တာဒီလက်ဆောင်ဖြစ်တဲ့တနင်္ဂနွေညမြန်မာပြည်ကပေးစာများအစီအစဉ်ကနေမြစ်တာဒီလက်ဆောင်ပေးခြင်းပါတယ်ရှင် ဝနတီဆိုထားတဲ့အနည်းဆုံးလို့ဆိုတဲ့သချင်းလေးကိုသွားရှင်နေအားလုံးနှစ်ချိုက်ခံစားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်နော
် Not for me le moments and time ရောင်စုံချက်ပန်းခံလေးတဲ့နေအိဆက်ပါနော်ကျွန်တော်သူအိမ်မလာလာမပေါ်ရာကိုဟာချင်းလေးများနဲ့ချောတဲ့မှာရောင်ကြီးစိတ်ချမ်းမဲဆက်ပေါ်ချင်အနည်းဆုံးလူပါဘူပါနဲ့ဒုက္ခနဲ့ကြုံတွေ့တဲ့အခါရင်ဆိုင်မဲ့အတန်တပေါ်to out in my no did you ever through my mind when I see that car could you tell me the diaba and you are going like for a change a need of love there's a little me little my the sign that souls don't cross over don't you need it to pull it go can say that
အစရောဝနဒီဆိုထားတဲ့အနည်းဆုံးလူဆိုတဲ့သချင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပစ်ပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းနှင်းကလေးနေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်VOA မြန်မာပိုင်း Facebook အစာမျက်နှာကနေပြောလဲဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်။ Print ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio ကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုတော့ VOA ရဲ့ Facebook အစာမျက်နှာပြီးတော့ Internet အစာမျက်နှာတွေမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
။ကိုဟာချင်းလေးများလည်းချောသိမ့်ပါEm to say time is a fortune and he's on the line
မအေးတနာကျော်ရဲ့မြမပြီမပေးစာများကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်ဘရာဇီးနိုင်ငံမှာမျက်စိမမြင်တဲ့အမျိုးသမီးတွေကိုမိတ်ကပ်လိန်နီးတင်ဒန်းပေးနေပါတယ်ဂျပန်နိုင်ငံမှာတကိုယ်တည်းနေတဲ့အမျိုးသမီးတွေအတွက်အကာအကွယ်ဖြစ်စေမဲ့အခန်းအတွင်းပတင်းပေါက်ခန်းစည်းလိုက်ကာပေါ်မှာအမျိုးသားပုံရိပ်ထုတ်ပေးနိုင်တဲ့ဆက်တစ်ခုကိုတီထွင်လိုက်ပါတယ်ဒီလိုထူးခြားစံပြသတင်းတွေကိုကိုငိမ့်ချမ်းနဲ့မတ်အီတန်စင်တို့ကတင်ပြထားပါဗျာ
။နေ့စဉ်ကျင်းပမြေဖြစ်တဲ့ဟောင်ကောင်ကျွန်းချနောင်းကျူပေါ့စီပွဲတော်ရဲ့ပိတ်ပွဲအဖြစ်ပေါ့စီတွေကိုတွဲလောင်းချိတ်ထားတဲ့မျော်စင်ပေါ်တက်ပြီးတော့ပေါ့စီသူပဲကျင်းပခဲ့ပါဗျာ။ညဆက်နိုင်တီမှာတော့လူ12ယောက်လောက်ကပိတ်60မြင်းနဲ့ပေါ့စီမျော်စင်ပေါ်ကိုတက်ပြီးတော့ပေါ့စီတွေကိုလူးကြတာပါ။မျိုးစစ်ထိတ်မှရှိတဲ့ပေါက်စီကိုရတဲ့သူကမိသားစုအတွက်ကံကောင်းခြင်းတွေကိုတည်ဆောင်လာနိုင်တဲ့သူဖြစ်နိုင်တယ်ဆိုပြီးတော့ယုံကြည်ကြပါတယ်။ဟောင်ကောင်ကျွန်းနားမှာရှိတဲ့ချနောင်းချူကျွန်းပေါ်မှာနှစ်စဉ်ကျင်းပတဲ့ဒီပွဲဟာ9ရက်တာကျင်းပတာဖြစ်ပြီးတော့ဒေသခံတွေရဲ့ဗုဒ္ဓမွေးနေ့ပဲကျင်းပတဲ့ပွဲနဲ့လည်းတိုက်ဆိုင်ကျင်းပတာပါ။ဒီနေ့မှလည်းလူထောင်ပေါင်းများစွာပွဲတော်အတွက်လာရောက်ခဲ့ကြပြီးတော့ floating color လို့ခေါ်တဲ့အယောင်စုံစီတန်းလမ်းလျှောက်ပွဲကိုလည်းကြည့်ရှုခဲ့ကြပါတယ်။စီတန်းတဲ့ပွဲမှာကလေးတွေကတရုတ်ရာဇဝင်တွေကနှစ်ဖျားတွေလိုဝစ်ဆင်ပြီးတော့ရိုးရာဒီလုံးတွေချင်းသိအကတွေနဲ့လည်းဖျော်ဖြေကြရပါရှင
်ဂျပန်နိုင်ငံမှာတကိုယ်တည်းနေတဲ့အမျိုးသမီးတွေအတွက်အကာအကွယ်ဖြစ်စေမဲ့အခန်းတွင်းပရင်းပေါက်ခန်းစည်းလိုက်ကာပေါ်မှာအမျိုးသားပုံရိပ်ထုတ်ကွင်းနိုင်တဲ့ဆက်တစ်ခုကိုတီထွင်လိုက်ပါတယ်အဲ့ဒီဆက်ကနေပရင်းပေါက်မှန်ပေါ်မှာဘယ်ညာလက်ဝတ်ထိုးလေးကျင့်နေတဲ့အမျိုးသားပုံရိပ်ကိုထင်ဟပ်စေပြီးတော့ရာဇဝင်မှုကျူးလွန်မဲ့သူတွေကိုနှစ်ခါပြန်စဉ်းစားသွားစီမှာပါအခုလိုဆက်ကိုတိုက်ခန်းငှားရမ်းမှုစီမံခန့်ခွဲရေးကုမ္ပဏီတခုကအသုံးချဖို့စဉ်းစားနေပြီးတော့အမျိုးသမီးတွေလုံခြုံမှုရှိစေဖို့ဖြစ်ပါတယ်ခန်းစည်းလိုက်ကာပေါ်ကအမျိုးသားလို့နာမည်ပေးထားပြီးတော့အခုဆက်ဟာစန်းတက်ဆဲဖြစ်ပါတယ်လက်ကင်စမတ်ဖုန်းနဲ့ပရောဂျက်တာကိုတွဲဆက်ပေးထားပြီးခန်းစည်းလိုက်ကာပေါ်မှာလှုပ်ရှားနေတဲ့အမျိုးသားပုံရိပ်ကိုထင်ဟပ်စေတာပါစမတ်ဖုန်းကိုပဲသုံးပြီးတော့တခြားလှုပ်ရှားမှုတွေဖြစ်တဲ့ကရာတေကစားနေပုံဘေ့စ်ဘောတုပ်ကိုလွှဲနေပုံနောက်ပြီးအဝတ်လဲနေပုံနဲ့တန်ရှင်းလုပ်နေတဲ့အမျိုးသားပုံတွေကိုလည်းရွေးလို့ရပါတယ်။အခုလောလောဆယ်မှာတော့ Leo Palace 21 Corps Company ကစီမံတဲ့တိုက်ခန်းတွေမှာစတင်စမ်းသပ်နေပါတယ်။အများပြည်သူစိတ်ဝင်စားမှုရှိတဲ့အတွက်လဲ ကုမ္ပဏီအနေနဲ့ဒီထက်ပိုပြီးကြဲကြဲပြန့်ပြန့်ရောင်းချသွားဖို့စဉ်းစားနေပါတယ်။တချို့တွေကလည်းဒီပုံရိပ်တွေဟာထိရောက်မှုရှိပါမလားဆိုပြီးစိုးရိမ်နေပြီးတော့ကုမ္ပဏီဘက်ကလည်းဈေးကွက်ဝင်ဖို့အတွက်ပုံရိပ်အမျိုးမျိုးထုတ်လုပ်ဖို့ကြိုးပမ်းနေပါတယ်ခင်ဗျာ
။ဘရာဇီးနိုင်ငံမှာမျက်စိမမြင်တဲ့အမျိုးသမီးတွေကိုမိတ်ကပ်သည်တင်နန်းပေးနေပါတယ်။မျက်ခုံးမွေးဆွဲတာ၊မျက်တောင်မွေးချဲတာနဲ့ပါနီချေတာတွေကိုပြန်ကြည့်ဖို့မှန်တော့လို့မဟုတ်ပါဘူး။ဆောက်ပါလို့မှရှိတဲ့အလားပြင်ဆိုင်တစ်ခုကနေပြီးတော့ဦးစီးတင် जा ပေးနေတာဖြစ်ပြီးတော့ဒီအမျိုးသမီးတွေကိုယ့်ဘာသာကိုယုံကြည်မှုမြင်မာလာစေဖို့လှုံ့ဆော်ပေးနေတာပါ။မြင့်မြင့်တွေကိုကူညီတဲ့လာရာမာရာအဖွဲ့နေရာမှာတင်နန်းပေးနေတာဖြစ်ပြီးတော့ဂျက်ဂျနင်းအလားပြင်ဆိုင်ကကူညီရပါ။အလားပြင်ပစ္စည်းတွေပေါ်မှာပါတဲ့မြင့်မြင့်တွေလက်နဲ့စမ်းသပ်ဖတ်ရှုနိုင်တဲ့ Braille အဆက်လေးတွေနဲ့မိတ်ကပ်တွေရဲ့အယောင်နဲ့ဘလို့စုတ်တံအမျိုးအစားလိုအပ်တယ်ဘလို့သုံးရမလဲဆိုတာကိုသိစေမှာပါတခြားသူကိုအားကိုးစရာမလိုပဲနဲ့ကိုယ့်ဘာသာကိုလုံးတက်ပြီးလို့ခံစားရတာဟာအင်မတန်ကောင်းတယ်ဆိုပြီးတော့တင်တန်းသူတယောက်ကပြောပါတယ်မျက်နှာကိုတခြားသူတွေလိုမမြင်နိုင်ပေမဲ့လည်းစိတ်ကူးကြည့်ပြီးတော့ကိုယ့်ဘာသာကိုလှတယ်လို့တွေးနိုင်တဲ့အကြောင်းတခြားတင်တန်းသူတယောက်ကလည်းပြောပါတယ်ရှင်
ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင
်ဒေါ်တာရှင်များရှင်မြန်မာနိုင်ငံမှာအမြင့်တွယ်နေတဲ့အကျင့်ပြတ်ခြားစားမှုတွေကိုလက်ရှိအစိုးရလက်ထက်မှာအရှိန်မြင့်ဆောင်ရွက်လာတာတွေ့ရပါတယ်ဒါပေမဲ့လက်ရှိမှာစုံစမ်းအရေးယူခံရသူတွေကယာရူးကြည့်တဲ့သူတွေဟာလက်ရှိအစိုးရကခန့်ထားတဲ့သူတွေများပါတယ်။အရင်အစိုးရအဆက်ဆက်လက်ထက်အတွင်းအကျင့်ပြတ်ခြားစားမှုနဲ့နာမည်ကြီးခဲ့သူတွေအခုချိန်ထိဘာကြောင့်အရေးယူမခံရသေးသလဲဆိုတဲ့သောတာရှင်ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကျမတို့စီကိုကြိုတင်ဆက်သွယ်နိုင်ပါတယ်။ရုပ်ဖုန်းနံပါတ်ကတော့1-3-2-3-8-2-9-9-9လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆွေးနွေးလိုတဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ရှင်
။အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။မကြခင်တနင်္ဂနွေညပိုင်းအစီအစဉ်တွေပြီးဆုံးတော့မှာဖြစ်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်တွဲမှာသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါအောင်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းတို့ရဲ့ထိပ်သီးဆွေးနွေးပွဲအတွက်ပြင်ဆင်ရေးဆွေးနွေးဖို့အမေရိကန်ဆိုရာဒါဝင်ရှိသူအဖွဲ့တစ်ဖွဲ့ဒီကနေ့တနင်္ဂနွေနေ့မှာမြောက်ကိုရီးယားဘက်ကိုသွားရောက်ခဲ့တဲ့အကြောင်းဝါရှင်တန်ပို့စ်သတင်းစာကဖော်ပြပါတယ်။ပြည်စင်ရေးလုပ်ငန်းတွေကိုဥဆောင်ဖို့တောင်ကိုရီးယားဆိုင်ရာအမေရိကန်သံအမတ်ကြီးဟောင်ဆွန်ကင်ကိုဆင့်ခေါ်ထားတဲ့အကြောင်းလဲစီစဉ်မှုတွေနဲ့နီးစပ်တဲ့ပုံကုတ်တူရဲ့အပြောကိုကိုးကားပြီးဝါရှင်တန်ပို့စ်သတင်းစာကရေးသားပါတယ်။စင်ကာပူမှာကျင်းပဖို့စီစဉ်ထားတဲ့အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်ပြီးဆွေးနွေးပြောဆိုနေဆဲဖြစ်ပြီးအမေရိကန်ဆိုရာအနေနဲ့အသေးစိတ်ညှိနှိုင်းဖို့ဆောင်ရွက်နေတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်းမနေ့စနေနေ့ကသတင်းထောက်တွေကိုပြောဆိုထားပါတယ်။ဇွန်လ၁၂ရက်နေ့လို့ဖို့စီစဉ်ထားတဲ့အမေရိကန်မြောက်ကိုရီးယားခေါင်းဆောင်နှုတ်ဦးရဲ့ထိပ်သီးဆွေးနွေးပွဲဖြစ်မြောက်ဖို့အမေရိကန်နဲ့တိုက်ရိုက်ချိတ်ဆက်ဆောင်ရွက်ဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကိုတောင်ကိုရီးယားသမ္မတမွန်ဂျေအင်ကတိုက်တွန်းခဲ့တယ်လို့ပြောပါတယ်။စနေနေ့တုန်းကတောင်မြောက်ခေါင်းဆောင်နှုတ်ဦးဒုတိယအကြိမ်တွေ့ဆုံချိန်မှာအခုလိုတိုက်တွန်းလိုက်တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပြည်ကဒုက္ခသည်စခန်းတွေမှာခိုးလုံနေသူတွေတဲကပထမအတော့ပြန်လည်ဝင်ရောက်လာတဲ့အကြောင်းမြန်မာအစိုးရကသတင်းထုတ်ပါတယ်မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးကြရတဲ့ရိုဟင်ဂျာဒုက္ခသည်62ဦးကိုမနေ့စနေနေ့တုန်းကငခုရပြန်လည်လက်ခံစခန်းကိုပို့ဆောင်ခဲ့တာပါဘင်္ဂလားဒေ့ရှ်ဘက်ကနေရက်စွန်ခွာထွက်ပြေးသူတွေသူတို့သဘောဆန္ဒအလျောက်မြန်မာနိုင်ငံကိုပြန်လည်ဝင်ရောက်လာနေပြီးဒီလိုဝင်ရောက်လာသူတွေကိုစီစစ်ပြီးတော့ပြန်လည်လက်ခံနေတဲ့အကြောင်းအစိုးရထုတ်ပြန်ချက်ကဖော်ပြထားပါတယ
်တရင်ချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြခဲ့တာပါဒီညအစီအစဉ်ထုတ်လို့ရင်းမှုကမတ်ဆူမွန်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့မီခေးဒူဘင်စကီဖြစ်ပါတယ် VOA American အတန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 32 58တို့ကနေအတန်လွှင့်နေတာဖြစ်ပါတယ်တော်တာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျမမြသစင်အောင်ပါ
Thank you.
This program has come to you from the Voice of America, Washington.